Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်မေလ29ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည6နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျွန်မစုမော်ပါရှင
်မင်္ဂလာညချမ်းပါရှင်ကျွန်မတင်ကြီးထိုက်ပါဥရောပတိုက်ကိုစွန့်စားထွက်ခွာလာတဲ့ရွှေပြောင်းအခြေချသူ900ကျော်လောက်ဒီသတင်းပါအတွင်မြေထဲပင်လယ်ထဲရေနစ်သေဆုံးသွားပြီလားဆိုတဲ့အပေါ်စိုးရိမ်တဲ့အကြောင်းကုလသမဂ္ဂကပြောဆိုပါရတယ်။အီရန်ဖျားဘူးတွေဒီနေ့မှာဟတ်ရှ်ဖျားဘူးသွားနိုင်မှာမဟုတ်ဘူးလို့အီရန်နိုင်ငံပိုင်သတင်းဌာနကဒီကနေ့ပြောပါရတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုမှမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်တွေကိုတင်ဆက်ပေးမှာကတော့အစိုးရတက်လက်ထက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုရိုင်ဦးဆောင်ပြီးတော့27ရာစုပင်လုံညီလာခံခေါ်ယူနိုင်ရေးအောင်မြင်မှုဘယ်လိုရှိနိုင်ပါသလဲ
။အောင်မြင်နိုင်တဲ့အခွင့်အလမ်းတွေရှိလားမရင်တော့အများကြီးရှိတယ်။ရှင်းကောင်းမှုတွေရှိလားမရင်တော့လည်းရှိတယ်။ဒါတွေကိုအားလုံးကဒီအစိုးရတယ်မဟုတ်ပါဘူး။ကျွန်တော်တို့ပြည်သူလူထုအားလုံးကတော့ဝိုင်းပြီးတော့
ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုဦးတွဲကော်မတီကအတွင်းရေးမှုဦးလာမောင်ရွှေပါရှင်နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။မြန်မာနိုင်ငံတိုင်းရင်းသားဒေသတွေမှာငြိမ်းချမ်းရေးအောင်မြင်အောင်တည်ဆောက်ဖို့ဆိုရင်အရင်အစိုးရလက်ထက်တုန်းကတိုင်းရင်းသားတွေရဲ့မြေယာတွေကိုအတင်းအကျပ်သိမ်းခဲ့တဲ့မြေယာပဋိပက္ခကိုအရင်ဆုံးဖြည့်ရှင်းဖို့လိုတယ်လို့ထောက်ပြပြောဆိုလိုက်တဲ့မြေယာအခွင့်အရေးလှုပ်ရှားသူဒေါ်ပေါက်ကြာကိုတွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းနဲ့အတူတနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရေးဆုံးကတော့နောက်ဆုံးရသတင်းတွေကိုမသိင်္ဂီထိုက်နဲ့မမိုးဖြူတို့တင်ပြပေးပါမယ်ရှင်။
ဥရောပတိုက်ကိုရောက်ရှိဖို့အတွက်လူမောင်ခုတ်ကူးတဲ့လှေတွေနဲ့မြေထဲပင်လယ်ကိုဖြတ်ကူးဖို့ကြိုးစားရင်းဒီသတင်းပါအတွင်းနှိမ့်မြုပ်ခဲ့တဲ့လှေ၃ဆင့်နဲ့လိုက်ပါလာကြတဲ့ရွှေပြောင်းအခြေချသူ900ကျော်ရင်းနှစ်သေးဆုံးသွားပြီလားဆိုတာကိုစိုးရိမ်နေကြတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကပြောဆိုလိုက်ပါတယ်ဗုဒ္ဓဟူးနေ့ကနှိမ့်မြုပ်ခဲ့တဲ့လူမောင်ခုတ်ကူးသူရဲ့လှေတစ်စင်းကနေလိုက်ပါလာသူ100နီးပါးတို့ပျောက်ဆုံးနေတာဖြစ်ပြီးနောက်ထပ်950တို့ကတော့ကြာသာပရိနိဗ္ဗာန်ကနှိမ့်မြုပ်ခဲ့တဲ့လီဗျားနိုင်ငံကနေထွက်ခွာလာတဲ့လေနဲ့လိုက်ပါလာသူတွေဖြစ်ပါတယ်။အသက်ရှင်ကျန်ရစ်သူတွေရဲ့အဆိုအရဒုတိယလှေရဲ့မာလိန်မှုဖြစ်သူဆိုသူအသက်28နှစ်အရွယ်ဆူရန်နိုင်ငံသားအမျိုးသားတဦးကိုအီတလီရဲတွေကဖမ်းဆီးခဲ့ပါတယ်။တတိယမြောက်လှေကတော့တောက်ချန်နီကနှိမ့်မြုပ်ခဲ့တာဖြစ်ပြီးလှေပေါ်မှာလူဘလောက်ပါတယ်ဆိုတာမသိရပါဘူး။လူပေါင်း135ဦးကိုကယ်ဆယ်နိုင်ခဲ့ပြီးသေဆုံးသူ45လောက်ကိုလည်းဆယ်ယူရရှိထားပါတယ်။အီတလီကမ်းခြေဆောင်တပ်ဖွဲ့ရဲ့အဆိုအရတောက်ချာနေမှာမြေထဲပင်လယ်အတွက်16ကြိမ်စစ်ဆေးကယ်ဆယ်ရေးလုပ်ငန်းတွေကနေလေရင်နဲ့ဖြတ်ကူးလာတဲ့ရွှေပြောင်းအခြေချသူ1900ကျော်ကယ်ဆယ်ခဲ့ရတယ်လို့ဆိုပါတယ်ရှင်
။အီရန်နဲ့ဆော်ဒီအာရေဗျကြားသဘောတူညီချက်မရနိုင်တာကြောင့်အီရန်နိုင်ငံသားတွေဒီနှစ်ဟတ်ဖျားဘူးသွားနိုင်မှာမဟုတ်ဘူးလို့အီရန်နိုင်ငံပိုင်သတင်းကဒီကနေ့တင်းတွင်နေ့မှာဖော်ပြလိုက်ပါတယ်။ဒီနှစ်ဟတ်ဖျားဘူးခရီးစဉ်အတွက်ညှိနှိုင်းဖို့ဆော်ဒီအာရေဗျကိုတွားရောက်ခဲ့တဲ့အီရန်ကိုယ်စားလှယ်အဖွဲ့ကိုဆော်ဒီအစိုးရရဲ့ပြုမှုပုံကြောင့်ကုလဆုံးဖြတ်ခဲ့ရတာဖြစ်တယ်လို့အီရန်ယဉ်ကျေးမှုနဲ့ Islamic ဘာသာရေးဆိုင်ရာစီကံထိန်းသိမ်းရေးဝန်ကြီးအလီဂျန်နတီကပြောတယ်လို့အီရန်နိုင်ငံပိုင်သတင်းဌာနကဖော်ပြပါတယ်ဆော်ဒီအာနာပိုင်နေဘက်ကတုံ့ပြန်မှုကိုဒီကနေ့အထိကျွန်တော်တို့စောင့်ဆိုင်းခဲ့ပါတယ်ဒါပေမဲ့အီရန်ကိုယ်စားလှယ်အဖွဲ့နဲ့ညှိနှိုင်းမှုနှစ်ချိန်စလုံးမှာဆော်ဒီဘက်ကအပြုမှုတွေဖြစ်လို့ဖြစ်စီဖန်တီးလှုပ်ဆောင်မှုတွေကြောင့်အီရန်ပြည်သူတွေဒီနှစ်ဖျားဖူးသွားနိုင်မှာမဟုတ်ဘူးလို့ဝန်ကြီးကပြောဆိုခဲ့ပါတယ်။တနင်္လာနေ့မှာတရားဝင်ကြေညာမယ်လို့လည်းသူကပြောပါတယ်။ဟတ်ဖျားဖူးခီးဟာမွတ်စလင်တွေတသက်မှာတခါတော့မဖြစ်မနေလှုပ်ဆောင်ကြရတဲ့အစ္စလမ်ဘာသာရဲ့မန္တန်ကြီးတစ်ခုဖြစ်ပြီးအီရန်နေနေ့ဒီနှစ်ဟတ်ဖျားဖူးသွားနိုင်ဖို့အတွက်ဆွေးနွေးညှိနှိုင်းနိုင်မယ့်အခြေအနေရှိပါသေးတယ်လို့လည်းတခြားမီဒီယာတွေကဖော်ပြကြပါတယ်။ပြီးခဲ့တဲ့နှစ်ဟတ်ဖျားဖူးခီးစဉ်တွင်လူအုပ်နင်းမိလို့အီရန်400ကျော်သေဆုံးခဲ့ရပြီးတဲ့နောက်အီရန်နဲ့ဆော်ဒီအာရေဗျကြားဆက်ဆံရေးအဖို့အထစ်ဖြစ်နေခဲ့ပါတယ်။ဒါအပြင်ဆော်ဒီအာရေဗျအစိုးရကရှီယက်ဘာသာရေးခေါင်းဆောင်တစ်ယောက်ကိုအဆုံးစီရင်လိုက်ပြီးတဲ့နောက်အီရန်မြို့တော်တဟီရန်မှာဆော်ဒီအာရေဗျတန်ရုံမှာအီရန်ဆန္ဒပြသူတွေရုံးရင်းဆန်ခတ်ဖြစ်ခဲ့ရပြီးတော့ဆော်ဒီဘက်ကတန်တပန်ဆက်ဆံရေးဖြတ်တောက်ခဲ့တာကြောင့်နှစ်နိုင်ငံဆက်ဆံရေးတင်းမာခဲ့ပါတယ်။အီရန်နိုင်ငံထဲမှာအများစုကရှီယက်မွတ်စလင်တွေဖြစ်ပြီးဆော်ဒီအာရေဗျကတော့ဆွန်နီမွတ်စလင်အများစုဖြစ်ပါတယ
်။ IS စစ်သွေးကြတွေဟာစနေနေ့တုန်းကဆီးရီးယားနိုင်ငံမြောက်ပိုင်းတူရကီနယ်စပ်အနအစိုးရစန့်ကျင်တဲ့အတိုက်ခံတပ်ဖွဲ့တွေအဓိကအခိုင်မာခြေကုပ်ယူထားတဲ့နေရာကိုတိုးမြင့်တိုက်ခိုက်လာပါတယ်။အဲဒီကမာရီမြို့ထဲမှာတော့အတိုက်ခံတပ်ဖွဲ့တွေနဲ့ IS တွေတိုက်ပွဲဖြစ်ပွားပါတယ်။မ မာရိခန်ရဲ့အနားမှာရှိတဲ့အတိုက်ခံတွေရဲ့နောက်မြို့တစ်မြို့ဖြစ်တဲ့အာဇတ်မြို့ကိုဆက်သွယ်ထားတဲ့အဓိကလက်မကြီးကိုဖျက်တောက်တဲ့အနေနဲ့ IS စစ်သွေးကြတွေကအလက်ပိုးမြောက်ပိုင်းကိုလျှက်တပြတ်ဝင်ရောက်တိုက်ခိုက်ခဲ့တယ်လို့လန်ဒန်ခြေဆိုင်စီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်စနေနေ့နောက်ပိုင်းအထိတိုက်ပွဲနဲ့ပတ်သက်ပြီးအသေးစိတ်မသိရသေးပေမဲ့စနေနေ့အစောပိုင်းတုန်းကတော့မာရင်းမြို့တဲကနောက်ဆုံးမပြတ်စည်းပဲကျန်တဲ့ဆေးရုံအုပ်ယုံကို ISD ဝိုင်းထားပြီးသူတို့ဆေးရုံဟာတောက်ကြံနေကြတဲ့ကအခြေအနေသိပ်မကောင်းပဲအရေးတကြီးအကာအကွယ်ပေးဖို့ဆေးရုံအကြီးအကဲ Adel Rama Alpha Face ကပြောကြားတဲ့အကြောင်း AP သတင်းကဖော်ပြပါတယ်IS တွေအခိုင်အမာခြေကုပ်ယူထားတဲ့ Raqqa မြို့ရဲ့မြောက်ပိုင်းမှာတော့ American ရဲ့ပံ့ပိုးမှုရနေတဲ့ကတပ်ဖွဲ့တွေနဲ့အာရဗ်မဟာမိတ်တွေက IS အဖွဲ့တွေကို PPCC တိုက်ခိုက်နေပါတယ
်။ American သမ္မတရွေးကောက်ပွဲမှာအဓိကပါတီကြီးနှစ်ခုကသမ္မတလောင်းနေနဲ့ရှင်ပြိုင်ဖို့ Libertarian Party ရဲ့ယာနဲ့ချီတဲ့ကိုယ်စားလှယ်တွေဟာဒီကနေ့တနင်္ဂနွေနေ့မှာပါတီရဲ့သမ္မတလောင်းကိုရွေးချယ်ကြမှာဖြစ်ပါတယ်။ American ပြည်ထောင်စု Florida ပြည်နယ် Orlando မြို့က၄ရက်ကြာ Libertarian Party ညီလာခံအပြီးမှာပါတီရဲ့သမ္မတလောင်းကိုမဲခွဲရွေးချယ်ကြမှာပါ။Republican Party ဘက်မှာ Donald Trump သမ္မတလောင်းဖြစ်လာမဲ့အရင်းနဲ့ Democratic Party ဘက်မှာလည်း Hillary Clinton ထိတ်တန့်ရောက်နေတဲ့အပေါ်လူလူကြားအကြိုက်ညှော်နေလာတာကြောင့်အဓိကပါတီကြီးနှစ်ခုရဲ့ရှင်ပြိုင်မှုအတွင်းအမြဲတမ်းတတိယနေရာမှာပဲရှိခဲ့တဲ့ Libertarian Party ပေါ်မှာစိတ်ဝင်စားမှုမထင်မှတ်ထားတဲ့အဆင့်ကိုရောက်လာတာဖြစ်ပါတယ်။ Libertarian Party ရဲ့သမ္မတလောင်းဝင်ရောက်ရှင်ပြိုင်မှုကြီးညာထားတဲ့18ယောက်ထဲမှာဦးဆောင်နေသူတွေထဲမှာတော့ New Mexico အုပ်ချုပ်ရေးမှူးဟောင်း Gray Johnson ပါဝင်ပါတယ်။နိုင်ငံတော်ဝန်လက်တလောကယူထားတဲ့စစ်တမ်းတွေအရ Gray Johnson ကလူလူထောက်ခံမှု10ရာခိုင်နှုန်းနီးပါးရတယ်လို့ဖော်ပြပါတယ်။ဒါပေမဲ့နောက်ဆုံးစကားစစ်ထိုးပွဲတွေမှာပါဝင်နိုင်ဖို့လိုအပ်ချက်ဖြစ်တဲ့လူလူထောက်ခံမှု15ရာခိုင်နှုန်းသတ်မှတ်ချက်ကိုပြည့်ဖို့တော့အလံကွာနေပါသေးတယ်။ Gray Johnson ကပြည်နယ်50အတွင်းမဲပေးပွဲတွေမှာသူတူဦးတည်းသာတတိယပါတီရဲ့သမ္မတလောင်းဖြစ်မယ်လို့ပြောဆိုပါတယ်ရှင်။
View American တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုကြေညာနေပါတယ်။ယူကရိန်းနိုင်ငံမှာယာယီဘိုးဘွားရိတ်သားအဆောင်တစ်ခုမိလောင်လို့လူ18ယောက်သေဆုံးတယ်လို့အစိုးရအရေးပေါ်ဌာနကပြောပါတယ်။ကီယက်မြို့တော်ရဲ့မြောက်ဘက်ကီလိုမီတာ40လောက်အကွာကလီတိုခီရွာတဲကနှစ်ထပ်အဆောင်မှာဒီကနေ့တနင်္ဂနွေနေ့အစောပိုင်းမိစတင်လောင်ကျွမ်းခဲ့တာဖြစ်တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။မီးလောင်ချိန်မှာအဆောင်တွင်လူ35ယောက်ရှိခဲ့တယ်လို့အရေးပေါ်ဌာနကပြောပြီးမီးလောင်မှုကနေလူ18ဦးကိုကယ်ဆယ်နိုင်ခဲ့ပေမဲ့ဒီထဲက5ဦးတို့ကတော့ပြင်းထန်တဲ့မီးလောင်ဒဏ်ရာအသီးသီးနဲ့ဆေးရုံတင်ထားရတဲ့အကြောင်းအရေးပေါ်ဌာနကပြောဆိုပါတယ်။မီးလောင်မှုကိုဝန်ထဲပေါ်အဖြစ်ဆိုးကြည့်အဖြစ်ဝန်ကြီးချုပ်ကပြောဆိုလိုက်ပြီးချက်ချင်းစုံစမ်းစစ်ဆေးဖို့ကိုလည်းညွှန်ကြားလိုက်ပါတယ်ရှင်
။နေပေါ်နိုင်ငံမှာဒီနေ့တနင်္ဂနွေနေ့မှာအရက်တောင်ထိမ့်မှန်နေကိုဆင်နွှဲကြပါတယ်။ပြီးခဲ့တဲ့နှစ်နှစ်အတွင်းသဘာဝဘေးအန္တရာယ်နဲ့ကြုံခဲ့ရပြီးတဲ့နောက်ကမ္ဘာအမြင့်ဆုံးတောင်ကိုဒီလရက်မှာရာပေါင်းများစွာသောထောင်တက်သမားတွေတက်ရောက်နိုင်ဖို့တောင်တက်ကျိုးတွေပြင်ဆင်ပေးလမ်းဖောက်ပေးတဲ့ရှာပယ်တောင်တက်လမ်းပြ9ရောက်ကိုဂုဏ်ပြုရင်းအထိတ်မှတ်ပြုကြတာဖြစ်ပါတယ်။နေပေါ်နိုင်ငံမြို့တော်ကတ်မန်ဒူမှာကျင်းပတဲ့ကမ်းနားမှာဝန်ကြီးချုပ်ကဒါပရဆတ်အိုလီကရှာပယ်ဒေသခံလမ်းပြအမျိုးသားတွေကိုပန်းစည်းတွေနဲ့အတူအမေရိကန်ဒေါ်လာ460နဲ့ညီမျှတဲ့နေပေါ် UP ငွေ5000နန်ချဲ့လက်မှတ်တွေချိမြင့်ခဲ့ပါတယ်။အရက်တောင်ထိမ့်မှန်နေ့ကတော့1953ခုနှစ်ကတောင်ထိပ်ကိုပထမဆုံးအောင်မြင်မြင်တက်ရောက်နိုင်ခဲ့တဲ့နယူးဇီလန်နိုင်ငံသားအက်ဒမန်ဟီလရီနဲ့သူ့ရဲ့ရှာပဒေသခံလမ်းပြတန်ဇင်နော်ဂေရိုကိုဂုဏ်ပြုတာဖြစ်ပါတယ
်။စစ်အတွင်းပျောက်ဆုံးနေကြတဲ့အမေရိကန်စစ်မှုထမ်းတွေနဲ့စစ်သုံးဘန်းတွေကိုအောက်မေ့ဂုဏ်ပြုတဲ့အနေနဲ့ဒီကနေ့တနင်္ဂနွေနေ့မှာတော့ Rolling Thunder လို့ခေါ်တဲ့မော်တော်ဆိုင်ကယ်စီးသူတွေ Washington DC မြို့တော်တွင်လှည့်လည်အင်အားပြကြမှာဖြစ်ပါတယ်။တနင်္လာနေ့မှာခြောက်ရောက်တဲ့ Memorial Day လို့ခေါ်တဲ့ကြာဆုံးစစ်သည်များအမှတ်ရအောင်မေ့ပွဲနေ့မတိုင်ခင်တနင်္ဂနွေနေ့မှာ1988ခုနှစ်ကစလို့နှစ်စဉ်ကျင်းပတာလည်းဖြစ်ပါတယ်။ Right for Freedom လွတ်မြောက်မှုအတွက်လှုပ်ရှားမှုလို့အဖွဲ့ကခေါ်ဝေါ်တဲ့ဒီလှုပ်ရှားမှုမှာတော့ဒီကနေ့တနင်္ဂနွေနေ့မှာ American Pentagon စစ်ဌာနချုပ်ကနေ Vienna စစ်အတွင်းကြာဆုံးခဲ့တဲ့သူတွေကိုဂုဏ်ပြုထားတဲ့ Vienna စစ်ပွဲအထိမ်းအမှတ်နေရာအထိစိုင်းကဲ5သိန်းလောက်အင်အားပြစီးနှင်းကြမယ်လို့ခန့်မှန်းရပါတယ်။ ။ Rolling Thunder အဖွဲ့ကြီးက1993ခုနှစ်ပျောက်ဆုံးစစ်သည်များဆန်ရဥပဒေပေါ်ပေါက်ရေးလှုံ့ဆော်ခဲ့တဲ့အဖွဲ့ကြီးဖြစ်ပါတယ်။တပ်ဖွဲ့ဝင်တဦးကြာဆုံးနေဆိုတာကိုအထောက်အထားခိုင်မာမှုမရှိဘဲကာကွယ်ရေးဝန်ကြီးဌာနအနေနဲ့မကြေညာရဘူးလို့ဒီဥပဒေကတားမြစ်တာဖြစ်ပါတယ်
။နိုင်ငံတကာအာကာသစခန် ISS မှာနောက်ထပ်အခန်းတစ်ခုကိုတို့ပြီးထည့်လိုက်ပါတယ်အာကာသစခန်းရဲ့အပြင်ဘက်မှာထပ်ထည့်လိုက်တဲ့အခန်းကို American အာကာသ Agency NASA ကလေထိုးသွင်းပြီးလေပြင်းညှိမြစီဖို့အအောင်မြင်မြင်လုပ်နိုင်ခဲ့ပါတယ် Big Low Expandable Activity Module ဒါမှမဟုတ် Beam လို့အတိုးကောက်ခေါ်တဲ့ဒီအခန်းကို Las Vegas မြို့အခြေစိုက် Big Low အာကာသကုမ္ပဏီကပုံစံထုတ်တည်ဆောက်တာပါပထမဆုံးမျိုးစားဖြစ်တဲ့ဒီလိုအခန်းမျိုးတည်ဆောက်ဖို့ Big Low ကုမ္ပဏီဟာဒေါ်လာ18တန်းနဲ့ Contract ရတာဖြစ်ပါတယ် Beam ကိုကြာသပတေးနေ့ကပထမဆုံးလေထိုးသွင်းတာကမအောင်မြင်ခဲ့ပါဘူးဘီမျိုးကလာအတော်ကြာထုတ်ပို့ထားရတာကြောင့်ပြန်ဖွင့်တဲ့အချိန်မှာအခက်အခဲတွေ့ရတာလို့သိပ္ပံပညာရှင်တွေကယူဆပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုယူဆုံး27ရာစုပြည်လုံးညီလာခံခေါ်ဖို့ပြင်ဆင်နေတဲ့သတင်းတင်ပြပေးပါမယ်နိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်ဒေါံဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတော့ခေါ်ယူမဲ့27ရာစုပင်လုံးညီလာဟန်ကအောင်မြင်မှုတွေရှိနိုင်တယ်လို့စိန်ခေါ်မှုတွေလည်းရင်ဆိုင်ရနိုင်တယ်လို့အရင်အစိုးရလက်ထက်ကတည်းကငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းစဉ်တွေမှာထဲထဲဝုံဝုံပါဝင်ခဲ့သူတူဦးကသုံးသပ်ပြောဆိုပါတယ်။27ရာစုပင်လုံးညီလာခံခေါ်ယူနိုင်ရေးအကျိုးတင်ပြင်ဆင်ချက်အနေနဲ့နိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်ဒေါံဆန်းစုကြည်ကိုယ်တိုင်ဥက္ကဋ္ဌအဖြစ်တာဝန်ယူပြီးတော့ဥက္ကဋ္ဌဒုက္ခရကအစအစ်စ်ပြန်လဲဖွဲ့စည်းမဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့ရှေ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ UPDJC ရဲ့အတွင်းမှုဦးလာမောင်ရွှေကိုဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစဖြေပါတယ်
။နိုင်ငံတော်အတိုင်းအမပုဂ္ဂိုလ်တော်ဆန်းစုကြည်ကိုနိုင်က UPDJC ရဲ့ဥက္ကဋ္ဌအဖြစ်ဆောင်ရွက်တယ်။ပြီးတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံနဲ့အဆက်တရာစုပင်လုံးအတူတူပဲဒါကြောင့် NCA တိုင်းသွားမယ်ဆိုရင်တော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကို UPDJC ရနေပြီးတော့အဓိကကျွန်တော်တို့ညှိနှိုင်းဆောင်ရွက်ပြီးတော့ပြင်ဆင်ပေးဖို့ရှိ။အဲဒီကြားထဲမှာတော့လက်မှတ်မီရေးထိုးရသေးတယ်အဲ့နာလက်နဲ့ကင်အဖွဲ့တွေကိုကျွန်တော်လိုက်လံပြီးတော့ရှင်းပြပြီးတော့သူတို့ပါဝင်နေတဲ့နီလန်းကိုရှာမယ်ပြီးရင်တော့သူတို့ကိုယ်တိုင်လည်း PPJC မှာပါလာဖို့ပြောလင်းတော့ဗော
နိအဓိကကဒီပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးခေါ်နိုင်မှုအကျိုးပြင်ဆင်ချက်တွေဆိုတဲ့ခါကျတော့ဒီ27ရာစုပင်လုံးမှာကောအဓိကဘယ်အချက်တွေကိုဦးစားပေးဆောင်ရွက်သွားဖို့ဆိုပြီးတော့စဉ်းစားထားတာတွေဆောင်ရွက်ထားတာတွေရှိပါလဲရှင
်အဓိကကတော့ကောင်းဆန်းစုကြည်ရှင်းပြလာတော့အရေးကြီးတယ်ဗောနိနိုင်ငံရေးနဲ့ကာကွယ်လုံခြုံရေးကိစ္စရပ်တွေကိုတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံဗော27ရာစုပင်လုံးမှာအဓိကဆွေးနွေးနိုင်ဖို့လည်းကျန်တဲ့ဒီဝါရီလူမှုရေးပညာရေးပေါ့ဘယ်ဟာသာတသဘောဝပတ်ဝန်းကျင်ထင်းသေးဒီလိုကိစ္စရပ်တွေကိုတော့ဒီ CSO Forum ကနေပြီးတော့တစ်ဆင့်ပေါ့လေဆောင်ရွက်နိုင်ဖို့ဒီနှစ်ခုကလည်းအပြိုင်သွားနိုင်မဲ့သဘောမျိုးပြင်ဆင်ဖို့ဆိုတော့မူချပြီးတော့ဆောင်ရွက်နေတာရှိတဲ့ဒါဝန်လည်း UPDJC စီရင်မှလည်းရှင်းပြပြီးတော့ဒါကိုအားလုံးဝိုင်းဝန်းပူးပေါင်းဆောင်ရွက်ဖို့ဆိုတဲ့ကိစ္စလည်းအထပ်ပြီးတော့အတူတူရှင်းပြပါမယ
်အခုဒီ27ရာစုပင်လုံးမှာအပြစ်မရက်ရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေပါဝင်လာနိုင်မှုကိစ္စကရောဘယ်လိုများစီစဉ်ဆောင်ရွက်ဖို့ရှိပါလဲရှင
်ဘယ်လိုများပြင်ဆင်ကော်မတီကိုဖွဲ့ပြီးလိုက်တာရှိတယ်။ပြည်ကော်မတီကတော့လက်မှတ်မြေထိုးထားရတဲ့တိုင်းရင်းသားတွေနဲ့လည်းတွေ့ထိပ်ပြီးရှင်းပြပြီးတော့အစတိုင်းမှာပေါ်ဝင်နိုင်ဖို့ဆိုရည်မှတ်ချက်ထားတော့အဲ့ဒါလာမယ့်အပတ်ထဲမှာဘယ်လက်မှတ်မြေထိုးထားရတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုတွားရောက်ရှင်းပြဖို့ဆိုတဲ့အစ်စတကူရှိပါတယ်။အဲ့ဒါကိုလည်းပြည်စည်းကော်မတီဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းဦးဆောင်အကူအညီတစ်ဖွဲ့အနေနဲ့တွားဆက်သွယ်ပြီးတော့ဆောင်ရွက်ဖို့လည်းပြင်ဆင်နေတာရှိတယ
်။အန်ကယ်ဦးလာမောင်ရွှေကဒီပြီးခဲ့တဲ့သမ္မတဦးသိန်းစိန်အစိုးရလက်ထက်တုန်းကလည်းငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းစဉ်တွေမှာထဲထဲဝုံဝုံပါဝင်ခဲ့တယ်ဗောနော်အခုဒေါံဆန်းစုကြည်ဦးဆောင်မဲ့ဒီအဖွဲ့မှာလည်းအတွင်းမှုတယောက်အနေနဲ့တာဝန်ယူပြီးတော့မှငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဆက်ပြီးတော့ဖော်ဆောင်သွားမဲ့လုပ်ငန်းစဉ်တွေမှာပါဝင်မယ်ဆိုတဲ့ခါကြတော့အခုလက်ရှိအစိုးရတက်လက်ထက်ငြိမ်းချမ်းရေးဖော်ဆောင်မဲ့လုပ်ငန်းစဉ်တွေမှာဗောနော်အန်ကေအောင်မြင်မှုရလာနိုင်မယ်လို့အန်ကေအနေနဲ့ယုံကြည်မှုရှိပါလားဘလို့များမျှော်လင့်ချက်ရှိပါလဲရှင
်အခုအစိုးရတက်မှာလည်းဒီအောင်မြင်နိုင်တဲ့အခွင့်အရေးတွေအများကြီးရှိပါတယ်ဒီအခွင့်အရေးတွေကိုအချိန်ခဲ့ပေါ့လေဆောင်ရွက်မယ်ဆိုရင်တော့ဒီခုနပြည်မင်းချက်တွေအားလုံးကတော့ရမှာပါပဲပြီးခဲ့တဲ့၄နှစ်ခွဲကာလမှာဆောင်ရွက်ခဲ့တဲ့ဒီငင်းချင်းလုပ်ငန်းစဉ်တွေကလည်းအခြေခံတစ်ခုအနေနဲ့ပေါ့လေပေးစကူအနေနဲ့ရှိပြီးသားဖြစ်တော့ဒီပေါ်မှာထက်ဆက်မီဆောင်ရွက်မယ်ဆိုလဲအောင်မြင်နိုင်တဲ့အခွင့်အလမ်းအများကြီးရှိပါတယ
်အန်ကယ်အခုဒီလုတ်ခဲ့မှုတဲ့ဒီငင်းချင်းရေးလုပ်ငန်းစဉ်အတွေ့အကြုံတွေနဲ့ရှင်ပြီးတော့ဗောနော်အန်ကယ်ဒီအစိုးရအသည့်အနေနဲ့ဘလို့စိန်ခေါ်ချက်တွေနဲ့ရင်ဆိုင်ရဖို့ရှိနိုင်မယ်လို့အန်ကယ်သုံးသပ်မိပါလဲရှင
်ကျွန်တော်အမြင်နဲ့ပြောတာတော့အောင်မြင်နိုင်မဲ့ပေါ့လေ opportunity ကိုအခွင့်အလမ်းတွေလည်းအများကြီးရှိပါတယ်ဒီလိုပဲတစ်ဖက်မှာလည်းညှိနှိုင်းဆောင်ရွက်ဖို့ကြိုးစားရမယ်စိန်ခေါ်ချက်တွေလည်းအများကြီးရှိတယ်ပေါ့လေ တနက်ကိုင်းတဲ့တိုင်းရင်းသားတွေရဲ့အနေအထားတွေသူတို့ရဲ့ကောင်းဆောင်မှုပုံစံတွေသူတို့ရဲ့ရှုမြင်ချက်တွေပေါ့နော်ကာယုံကြည်မှုတည်ဆောက်နိုင်တာတွေဒါကြီးတော့အများကြီးတော့ထဲတော့လောက်ရမယ်ပြန်ချုပ်ပြီးပြောရင်တော့အောင်မြင်နိုင်တဲ့အခွင့်အလမ်းတွေရှိလာမြင်တော့အများကြီးရှိတယ်စင်ခေါ်မှုတွေရှိလာမြင်တော့လည်းရှိတယ်ဒါတွေကိုအားလုံးကစိုးရတယ်မဟုတ်ပါဘူးကျွန်တော်တို့ပြည်သူလူထုအားလုံးကတော့ဝိုင်းပြီးတော့ကူညီနေဆိုရင်တော့ကျွန်တော်တို့ရဲ့ opportunity ကိုပို့ပြီးတော့ကျွန်တော်ကောင်းမွန်နေကြလဲရမှာလို့ထင်ပါတယ
်အန်ကယ်ဦးလာမောင်ရွှေကျေးဇူးအများကြီးတင်ပါတယ်အန်ကယ်ဖြေပေးတာဟုတ
်ဟုတ်ကဲ့ပါ
စီဝါရောင်းဝယ်ဖောက်ကားမှုတွေညွန်နေပါပြောက်ဖို့နဲ့တက်လူတွေမူရစီတွင်တွင်ကြဲကြဲသုံးဆွဲနေတာတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့စီမံချက်နဲ့ဆောင်ရွက်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကမကြသေးခင်ကပဲပြောထားပါတယ်မြန်မာလူငယ်တက်လူတွေအကြားမူရစီဝါအရက်သေးစားတောက်စားမှုညွန်နေပါပြောက်ရေးဘာတွေလှုပ်ဆောင်ဖို့လိုအပ်ပါတယ်ဘာတွေများလှုပ်ဆောင်စီခြင်းကြပါတယ်ဆိုတာအခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာဒိုင်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါဒိုင်ရိုက်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လည်းကိုဆွေးနွေးခြင်းတော်ကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ကြိုပြီးတော့ပေးပို့ထားလို့ရပါတယ် VO ရဲ့ဖုန်းနံပါတ်က12392382555 ၄အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
လာမယ့်အင်္ဂါညတရားလေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပါစီရှင်တတိယနေ့ညတိုင်းထုတ်လွှင့်ပေးနေကြမြမဒီမိုကရေစီရေးဆွေးနွေးကံကိုနားဆင်ကြရအောင်ပါမြမနိုင်ငံတိုင်းရင်းသားဒေသတွေအတွင်းမှာငြိမ်းချမ်းရေးအောင်မြင်အောင်တည်ဆောက်ဖို့ဆိုရင်အရင်ဆိုးရွားတွေလက်ထက်တိုင်းရင်းသားမြေယာတွေကိုအတင်းအကျပ်သိမ်းယူခဲ့တဲ့မြေယာပဋိပက္ခတွေကိုအရင်ဖြေရှင်းဖို့လိုမယ်လို့ကချင်ပြည်နယ်တွင်းမြေယာရေးလူခွေလှူရှားသူဒေါ်ပေါကြာက VOA ကိုပြောဆိုပါတယ်မြေဆောင်စီမံကိန်းကိုပြန်ဆဖို့တရုတ်ဘက်ကရည်ညွှန်းပြောဆိုနေပေမဲ့ဘယ်အစိုးရလက်ထက်မှာပဲဖြစ်ဖြစ်ဒေသခံကချင်ပြည်သူတွေကလက်ခံမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်ပြီးခဲ့တဲ့လကဝါရှင်တန် DC မြို့တော်ကိုရောက်လာတဲ့ဒေါ်ပေါကြာကို VOA မြန်မာပိုင်းကကိုသားညွန်ဦးတွေ့ဆုံမေးမြန်းထားတာနားဆင်ပါရှင
်အာဒေါ်ပေါကြာကခုလို VOA မေးမြန်းခံပါတော့မေးမြန်းမှုကိုလာရောက်ဖြစ်ကြပြီးတာကျေးဇူးအများကြီးတင်ပါတယ်အရင်ဆုံးကျွန်တော်မြင်ချင်တာကမြစ်ဆုံဒမ်ပိဆာပါအခုအစိုးရတက်ကလည်းကြောင်းလဲဖြစ်တယ်အခုတရုတ်အစိုးရကပြောနေတာဆိုအခုဆိုရင်ပဲဒီတရုတ်နိုင်ငံခြားရေးဌာနကနေပြောလာပြီးတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးကဘာပြောလဲဆိုတော့မြစ်ဆုံဆယ်သူစီမံကိန်းအားဆိုလို့ရှိရင် contract ပေါ့နော်မြန်မာစိုးရနဲ့လုပ်ထား contract ကအသက်ဝင်နေတော့မယ်သူတို့အနေနဲ့ဆက်လုပ်ဖို့အတွက်နေတွန်းအားပေးတဲ့သဘောမျိုးပြောလာတယ်မြစ်ဆုံဒမ်ဆက်လုပ်ရေးမလုပ်ရေးဟာမြန်မာနဲ့တရုတ်ကြားထဲမှာဆက်ဆံရေးပူးပေါင်းဆောင်ရွက်မှုမှာတော်လေးအဓိကကျတဲ့အချက်ဆိုပြီးတော့နည်းနည်းဖိဖိစီစီလေးပြောလာတာတွေ့ရတယ်အဲ့တော့အခုမြေဆုံတန်းအချင်းနေနဲ့ပတ်သက်လို့အစိုးရတက်ကလည်းအပြောင်းလဲဖြစ်တော်မယ်ဒေါ်ပေါကြာလို့အမြင်ဘယ်လိုရှိလဲခင်ဗျာ
အမြေဆုံကတော့ကျမတို့မြန်မာနိုင်ငံအတွက်အဓိကမရှိမဖြစ်လိုအပ်တဲ့အရာကိစ္စဖြစ်တဲ့ဒီမြေဆုံကိစ္စကိုပဲတပြည်လုံးကလည်းတနိုင်ငံလုံးကလည်းကျမတို့အထူးစိတ်ဝင်စားမှုနဲ့ဒီနေ့ထိစောင့်ကြည့်နေရတာတွေ့တယ်အစိုးရအတိတ်လက်ထက်မှာဒီမြေဆုံကိုရပ်နားမလားဆိုပြီးတော့ကျမတို့မျှော်လင့်ခဲ့တယ်ဒါပေမဲ့အခုဒီတရုတ်တီနဲ့ကျမတို့ကောင်းဆောင်ကြီးနဲ့တွေ့တဲ့အခါကျတော့အဲကောင်းဆောင်နေနဲ့ပေါ့နော်မြေဆုံကိုတခြားပုံစံတစ်မျိုးနဲ့စဉ်းစားမယ်ဆိုပြီးတော့အဲပြုတ်လုံမယ်ဆိုတဲ့အခါမှာကျမတို့မှာအခုချိန်ထိရင်မအေးနိုင်ရသေးဘူးပေါ့လေအဲမြေဆုံဟာမြန်မာနိုင်ငံအတွက်အဓိကအသက်သွေးကြောဖြစ်တယ်ပြည်သူတရက်လုံးကလည်းမြေဆုံကိစ္စကိုအဲတားရလိမ့်မယ်ရပ်နားသွားအောင်တားရဖို့အဆင်တင်ဖြစ်နေပါတယ
်မြို့သားတုံစီဖွဲ့ချုပ်အခုအစအနိုင်ရတဲ့အဖွဲ့ကတို့တို့ပြောတာဒီမြေဆုံစီမံကိန်းနဲ့ပတ်သက်လို့တို့ပြန်လဲသုံးသပ်မှုတွေပေါ့နော် review process တွေလုပ်ငန်းစဉ်တွေလုပ်နေပြီလို့ပြောပါတယ်အဲ့တော့ပြန်လဲသုံးသပ်တဲ့လုပ်ငန်းစဉ်တွေမှာဒေသခံတွေကိုမေးတာမြန်းတာညှိနှိုင်းတာမျိုးတွေ့ရပါလား
အဲတို့ကတော့ဒေသခံတွေနဲ့အဆင်ပြေတယ်လို့တာပြောတာပါဒေသခံတွေကဒီနေ့ထိဒီမြေဆုံလုပ်ဖို့ကိုလုံးဝလက်မခံကြဘူးဒါပေမဲ့တစ်ဖက်လက်နဲ့တရုတ်ကတစ်ဖက်လက်နဲ့ပေါ့အကြောင်းမျိုးမျိုးပြပြီးတော့စီယုံနာမျိုးတွေဒါလုပ်တယ်ဒါပေမဲ့မြေဆုံကိစ္စစီပြောအဓိကထားပြီးတော့လုပ်တာတော့မဟုတ်ဘဲနဲ့တစ်ဖက်လက်ပြီးတော့စီယုံနေတာကိုတွေးရတယ်ပေါ့အဲ့ဒါတခုရဲ့ပြီးတော့ဒီမြေဆုံနဲ့ပတ်သက်လို့တောက်လျှောက်ရလဲဒီတရုတ်ကကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့တိုင်းရင်းသားအသီးသီးကိုပါတီအတီတီကိုအနည်းမျိုးမျိုးနဲ့ခေါ်ယူပြီးစီယုံခဲ့တယ်။ဒီအစိုးရအစ်စ်တက်လာတဲ့အခါမှာဒီမြစ်ဆုံကိုဆက်ပြီးတော့ဆောက်မယ်ဆိုရင်ပြည်သူရဲ့အယုံကြည်တော်တော်လေးကိမ့်မြင့်သွားမယ်ဆိုတာကိုလည်းကျွန်မမြင်တွေ့ရတယ်ပေါ့။
အခုအနေထားမှာတရုတ်နိုင်ငံကပြောနေတာကဒီ contract ကပြည်မဆွေးနဲ့ချုပ်ဆိုထားတဲ့ contract ကအသက်ဝင်နေတော့မယ်တဲ့ဒေါ်ဆန်းစုကြည်ကလည်းတချင်ကပြောမှုတယ်အရင်ဆွေးအားလုပ်ခဲ့တဲ့ဟာတွေကိုသူ့အနေနဲ့အားလုံးပယ်ဖြတ်ဖို့တော့မရှိဘူးပေါ့နော်အခုကပြန်လဲသုံးတက်နေတဲ့ကာလအခြေအနေဖြစ်တဲ့အခါကျတော့တစ်ဖက်မှာတရုတ်နိုင်ငံရဲ့ဆက်ဆံရေးမှာ NDI အနေနဲ့အကြက်တဲလို့ဖြစ်နေတဲ့အခြေအနေနောက်တစ်ဖက်ကလည်းလူလူရဲ့ဖီအားအလို့အခြေအနေဖြစ်နေတဲ့အခါကျတော့တော့ဘောက်ကြဘလို့မြင်လဲအကယ်၍သူတို့ပြန်ဆနိုင်မဲ့အရေးအယောင်ရှိလားဒါမှမဟုတ်ရင်တခုတစုံတစ်ခုပြောင်းလဲပြီးတော့ပြန်ဆရင်ရော
သူတို့ကဒီပြည်သူတွေရဲ့ဆန္ဒခံယူဖို့စူးစမ်းရပေါ့လေအဲ့ခါကျတော့ပြည်သူရဲ့ဆန္ဒခံယူဖို့ဆိုတာပြည်သူတွေကဟိုအကြောင်းမျိုးမျိုးကြောင့်နားမလည်မှုတွေများစွာနဲ့ရင်ဆိုင်နေရတယ်ပေါ့လေဒေသခံပြည်သူတွေကပူဆိုးတာပေါ့ဟိုဘာမှနားမလည်ဘူးအဲ့မှာဒီဆုံးဖြတ်ချက်ဟာကျမတို့ပြည်သူတွေအခက်တွေ့ပူပြအခက်တွေ့ချက်စေတယ်အဲဒီတက်လာမဲ့အစိုးရအနေနဲ့ဘာပဲဖြစ်ဖြစ်ပြည်သူရဲ့မျက်နှာကိုထောက်ထားတယ်ပြည်တိုက်ပြည်ရဲ့အခြေအနေကိုသူသုံးသပ်ကြည့်မယ်ဆိုရင်မြစ်ဆုံကတော့လုံးဝရက်တင်နေပေါ့နော်အဲကျန်တဲ့အပိုက်ကိုမျက်နှာထောက်ဆရာတွေကိုနောက်ထားပြီးတော့မိမိရဲ့တိုက်ပြည်နဲ့မိမိရဲ့ပြည်သူအတွက်အဓိကထားမယ်ဆိုရင်တော့သူတည်းလဲထပ်ပေါက်တစ်ခုရလိမ့်မယ်လို့ကျွန်မမြင်ပါတယ
်တကယ်လို့မြို့သားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်တဲ့အစိုးရနေပြီးတော့ဒီမြစ်ဆုံစီမံကိန်းကိုသူတို့ပြန်လဲသုံးသပ်ပြီးတော့သူတို့အပြောရပေါ့ဒေသခံတွေအတွက်လည်းအကျိုးရှိမဲ့အခြေအနေမျိုးတစ်ဖက်တစ်ယောက်ကလည်းကုမ္ပဏီကလည်းမနှင်းတာမျိုးအခြေအနေမျိုးသူတို့ပြန်လုပ်မယ်ပြန်ဆမယ်ဆိုရင်ရော
ဒေသခံတွေအတွက်အကျိုးရှိမဲ့အလုပ်ကမြေဆုံတယ်မဖြစ်နိုင်ပါဘူး။ဘာဖြစ်လို့လဲဆိုရင်ကျမတို့တိုင်းရင်းသားဒေသတွေအထူးသဖြင့်ဒီနေ့ခန်းစားနေရတာသမိုင်းပျောက်ပြက်သွားမယ်။တဘာဝပတ်ဝန်းကျင်တွေပျက်စီးသွားမယ်။အဲပြီးတော့အန်ဒီရီစိုးကျိုးတဲ့ကောင်းကျိုးတဲ့စိုးကျိုးကပုံများမှာဖြစ်တဲ့အတွက်ဒီကိစ္စတွေဟာဟိုဘလို့မှလက်ခံနိုင်ဖွယ်မရှိဘူးပေါ့။ဒါကြောင့်ကျမတို့အနေနဲ့အစိုးရအတွက်အနေနဲ့ဒီမြေဆုံကိုရအောင်ဆောက်မယ်ဆိုရင်လည်းကျမတို့လည်းရအောင်တားမှာပ
ါဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာကအခုဒေါ်ဘောက်ဂျာအခုအမေရိကန်ပြည်ထောင်စုကိုလာတာဒီကမ္ဘာပံကဖိတ်ခေါ်တဲ့ဒီနိုင်ငံတကာမြေယာကိစ္စဆွေးနွေးပွဲပေါ့နော်မြေယာပြဿနာပေါ့အဲ့တော့မြန်မာနိုင်ငံမှာကြုံရတဲ့မြေယာပြဿနာအထူးဖြစ်ကချင်ပြည်နယ်လိုမျိုးတိုင်းဒေသတွေမှာကြုံနေရတဲ့မြေယာပြဿနာကဘယ်လောက်ထိကြီးကြီးမားရှိလို့လဲ
ဟုတ်ကဲ့ပါဒီနေ့မြန်မာနိုင်ငံမှာအထူးသဖြင့်ခံစားနေရတာမြေယာပြဿနာနဲ့တိုင်းရင်းသားအရေးပေါ့လေတိုင်းရင်းသားအရေးဆိုတာနဲ့ဒီငိမ့်ချမ်းရေးကပါလာတယ်ငိမ့်ချမ်းရေးဖြစ်လာဖို့အရေးဆိုရင်ဒီမြေယာပြဿနာကလည်းစလာတယ်ပေါ့ငိမ့်ချမ်းရေးနဲ့မြေယာကလည်းအမြဲတမ်းတွန်းတွဲနေသလိုတိုင်းရင်းသားနဲ့မြေယာပြဿနာကလည်းအမြဲတမ်းတွန်းတွဲရရှိတယ်အထူးသဖြင့်တိုင်းရင်းသားဒေသတွေမှာတရားစာရပေါ်ကြွယ်ဝတယ်အဲဖြစ်တဲ့ခါကျတော့ဒီအနာရှင်ဒီခရိုနီတွေကလည်းမြေတိမ့်မှုတွေမြေပိုက်ဆိုင်မှုတွေကိုအများကြီးစူးစမ်းလာခဲ့တယ်။မြေတိမ့်ဆီမှုဖြစ်လာတဲ့အခါမှာဘယ်လိုစဖြစ်လာလဲဆိုရင်၃ဖွဲ့အနေနဲ့ခရိုနီရဲ့စစ်တပ်ရဲ့အနာရှင်ရဲ့ဒီ၃မျိုးကဥဆောင်ပြီးမြေကိုတိမ့်ခဲ့တယ်။မြေတိမ့်လာတဲ့အခါကျတော့ဥဆောင်တာစစ်တပ်ကဒီလက်နက်ကြိုင်တွေကဥဆောင်တဲ့အခါမှာနောက်ကလိုက်လာတဲ့လူတွေကပို့ပြီးတော့ဒီအားကြီးတာပေါ့။အားကြီးတဲ့အခါမှာဒီတိုင်းရင်းသားဒေသတွေမှာကြုံတွေ့ရတာမြေယာပြဿနာအပြင်နစ်ပေါင်းမြောက်များစွာနစ်ပေါင်းရာချီပြီးတော့ကျမတို့ဒီစစ်နဲ့ထိတွေ့ခံစားနေရတယ်အဲ့လိုခံစားနေရတဲ့အပေါ်မှာတိုင်းရင်းသားတွေဟာကိုယ့်ရဲ့ဒေသကိုယ့်ရဲ့နေမျိုးကိုစွန့်ခွာလိုက်ရတဲ့အပေါ်မှာကိုယ့်ရဲ့သမိုင်းပျောက်ပြတ်သွားတယ်ကိုယ့်ရဲ့ဂုံတိတ်ခါတွေကျဆင်းသွားတယ်ဘာသာတရားလူမျိုးရေးပါရာရေးအမျိုးအားလုံးကအဲ့မှာကျဆုံးခဲ့ရတယ်ကျဆုံးခဲ့ရတဲ့အပေါ်မှာအစိုးရအနေနဲ့နားလည်မှုမရှိဘဲဒီမှာမြေသိမ်းမှုတွေဆက်တိုက်ဖြစ်လာတဲ့အပေါ်မှာဒီလိုပြဿနာတွေကိုမရှင်းဘဲနဲ့ငြိမ်းချမ်းရေးလုပ်ဖို့ဆိုတာလည်းဘလို့မှမဖြစ်နိုင်တဲ့အတွက်တိုင်းရင်းသားတွေအတွက်ကမြေဟာအရန်အရေးကြီးပါတယ်မြေမရှိဘူးဆိုရင်တမိုင်းပြောက်သွားမှဖြစ်တဲ့လူမျိုးစုငွေတစ်ခုရဲ့အဓိကတမိုင်းဟာမြေကြီးဖြစ်တဲ့အတွက်မြေဟာအင်မတန်မှအရေးကြီးပါတယ
်ခုနကမြေယာသိမ်းဆီးမှုတွေကသမရဦးသိန်းစိန်လက်ထက်နဲ့အရင်တုန်းကသမရဦးသိန်းစိန်မတိုင်ခင်ပေါ့နော်ဒီနဝတ္တနာဖဆူရလက်ထက်နဲ့ဘယ်အချိန်ကာလမှာပူဆူလိုွားကြုံရလဲ
ဒီနာအဖနာအဒီသိန်းစိန်မတက်ခင်လက်ထက်မှာစစ်အာဏာရှင်လက်ထက်မှာပေါ့နော်သူတို့ကဟိုမြေကိုကြိုက်တယ်လို့တိမ့်ခဲ့တယ်ကြိုက်တယ်လို့တိမ့်တယ်ဆိုတာဟိုကပေါ့ပြည်သူတွေရဲ့ဒီမြေပိုင်မြေတွေကိုလည်းသူတို့ရအောင်အာဏာနဲ့တိမ့်ခဲ့တယ်တိမ့်ခဲ့တဲ့အပြင်အခုနောက်ပိုင်းကျတဲ့ဒီဥသိမ်းစိန်လက်ထက်မှာကျတော့အကျွေးကြံလေးတွေကြံတဲ့ကိစ္စကိုအုတ်ချုပ်ရေးပိုင်းတွေအာနာပိုင်းတွေကထပ်ပြီးတိမ့်နေပေါ့အဲ့မှာအထူးသဖြင့်ခံစားပူပြီးတိမ့်ခံရတာကျမတို့စစ်အာနာရှင်လက်ထက်မှာပူပြီးတော့အများဆုံး အကြီးကြီးတင်ခံရတယ်အခုနောက်ပိုင်းတင်တာတော့တသေးလေးတွေပေါ့တင်ချိုင်ကုန်းလိုမျိုးရေသွေးတော်မကြမ်းဘူးကျမတို့ရဲ့ဒေတာတွေမှာမြေတင်နေကြတယ်အဲ့
ဥသိသမဏဥသိစင်လက်ထက်မှာရောဒီလိုမြေတင်မှုတွေနဲ့ပတ်သက်လို့ပြဿနာတွေဖြစ်လာတဲ့ကောင်ပေါ်မှာဘလူများသူတို့ဖြစ်ရှင်းပြီးခဲ့လေဒေတာပိုင်းအစဒေတာပိုင်းအာတာပိုင်းကြီးကပဲဖြစ်ဖြစ်ဘူးစုအောင်ပဲဖြစ်ဖြစ
်ဥပဒေကတော့ရှိပေမဲ့ဒီအုတ်ချုပ်ရဲ့အာနာပိုင်ရီနဲ့အများဆုံးတိန်းတာနဲ့အများဆုံးပြဿနာဖြစ်နေတာဒီအုတ်ချုပ်ရဲ့နဲ့အာနာပိုင်ရီရဲ့အောက်ခြေမှာအလုံးမလုံးတဲ့ပုံမှာလည်းအများကြီးကျမတို့ခံရတယ်။ဦးသိန်းစင်ကတော့ဒီမြေကိုဖြည့်ရှင်းပေးဖို့ဆိုပြီးတော့နှုတ်နဲ့သူပြောခဲ့ပါတယ်။ဒါပေမဲ့အဲထိရောက်စွာဖြည့်ရှင်းခဲ့မှုတွေမတွေ့ရဘူး။ကျမတို့ဆိုရင်ဒီ2014-15လောက်မှာလွတ်တော်ကိုကျမတို့ရဲ့မြေကပြဿနာအလုံးကိုတင်ပြတယ်လွတ်တော်ကနေဒါကိုစစ်စစ်ပြီးတော့ပြန်ချပေးဖို့လုပ်ပေမဲ့ဒီနေ့ထိလှုပ်ဆောင်ပေးနေတာမတွေ့ရတဲ့အတွက်ဒီအောက်ခြေမှာတရားရုံးကတော့၎င်းအုတ်ချုပ်ရေးပိုင်းကတော့၎င်းလုံးဝဒီမပြောင်းလဲသေးတဲ့အတွက်တိုင်းရင်းသားဒေသတွေမှာအဲ့အခက်ခဲပြဿနာအများဆုံးရင်ဆိုင်ခံစားနေရတာပါ
အခုကမြို့သားတမှုစီဖွဲ့ချုပ်ဦးဆောင်တဲ့အစိုးရတရားပေါ်ထွက်လာတော့မယ
်
တိုင်းဒေသကြီးတွေတိုင်းရင်းသားဒေသတွေမှာလည်းအစိုးရပိုင်းကပြောမယ်ဆိုရင်မြို့သားလူမှုစီဘွဲ့ချုပ်အများစုဦးဆောင်တဲ့အစိုးရပိုင်းနေပေါ်လာမယ်အဲ့တော့ဒီအချိန်မှာရောဒီမြေယာပြဿနာပတ်သက်လို့ဘယ်လောက်ထိဖြည့်ရှင်းပေးနိုင်လိမ့်မယ်လို့တဘောကြလို့မျှော်လင့်ထားလဲ
အဓိကခဏတော့ကပြောသလိုအောက်ခြေအာဏာပိုင်နဲ့ဒီတရားရုံးကိုအဓိကဟိုသူတို့ထိန်းချုပ်ပေးမယ်ဆိုရင်တော့ဒီပြဿနာပြေလည်ဖို့များပါတယ်အောက်ခြေကမပြောင်းလဲမချင်းကတော့ဒီအောက်ခြေဆိုတာအုတ်ချုပ်ရေးပိုင်းတွေအောင်မြို့နယ်အဆင့်တွေဒါတွေပြောင်းလဲလာမှပဲဒီအခက်ခဲတွေကိုကျော်လွှားနိုင်မယ်လို့ယုံကြည်တယ်ပေါ့ဒါမပြောင်းလဲမချင်းကတော့မြေယာဒီပြန်လဲရရှိဖို့ဆိုတာတော်တော်ခက်ခဲတယ်အဓိကတော့ဥပဒေကလည်းကျမတို့အတွက်တိတ်ဟိုပေါ့ထိရောက်မှုမရှိတာဒီဘဟုစီမံလေယာမြေစီမံခန့်ခွဲရဲ့အဖွဲ့ကအကုန်လုံးချုပ်ကင်ထားတယ်သူတို့စီကိုတက်လာတဲ့ကိစ္စတွေကိုဒီအောက်ခြေမှာလည်းဘာမှမဆုံးဖြတ်တဲ့အတွက်အဲ့ပြဿနာတွေကပိုဆိုးတယ်အဓိကတော့ဟိုတရင်သားနဲ့ငင်းချမ်းရေးကိုဖြစ်နံပါတ်1အရေးကြီးတဲ့နေရာမှာထားပြီးတော့လှုပ်ဆောင်မယ်ဆိုရင်ဒီမြေယာပြဿနာကိုတည်တည်ချာချာကိုက်တွယ်ဖြစ်ရှင်းလို့ရှင်းကျန်တဲ့အရာတွေကအောင်မြင်လာလိမ့်မယ်လို့ကျွန်မအနေနဲ့မြင်တာ
ဟုတ်ကဲ့အခုမြို့သားဒီမှုစီဖွဲ့ချုပ်ကသူတို့ကဒေသဖွံ့ဖြိုးရေးတိုင်းသားဒေသဖွံ့ဖြိုးရေးကိစ္စတွေသူတို့နောက်ဆင်းမှုပပျောက်ရေးကိစ္စတွေဒီကဆောင်ရွက်ပါမယ်ဆိုပြီးသူတို့ပြောနေတာရှိပါတယ်အကယ်လို့များတကယ်လို့များခုနဒေသဖွံ့ဖြိုးရေးအတွက်ဆောင်ရွက်မှုတွေဖြစ်လာမယ်ခုနပြမြစ်ဆုံတန်အပါဝင်ပေါ့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကတစ်ဖက်မှာမြေယာပြဿနာတွေဘုံပါတစုံတရာတည်ရောက်မှုတွေရှိလာမယ်ဆိုလို့ရှိရင်တက်ဆိုင်ရာဒေသမှာရှိတဲ့တိုင်းသားတွေနဲ့အန်တီနဲ့ထိတိုက်ဖြစ်လာစရာတွေများရှိပါလ
ား ဖွံ့ဖြိုးရေးထက်ကျွန်မမြင်တာဖွံ့ဖြိုးရေးထက်တရင်သားအရေးကိုပို့ပြီးအရင်အဆုံးဖြစ်ရှင်းတင်တယ်ပေါ့ဒါမှဒုတိယအဆင့်အနေနဲ့ဖွံ့ဖြိုးရေးလုပ်မယ်ဆိုရင်တို့တို့အောင်မြင်နိုင်တယ်ဆိုတော့ဖွံ့ဖြိုးရေးပဲလုပ်တဲ့အခါကျတော့ဒေသခံတွေအနေနဲ့လိုအပ်တဲ့ထိရောက်မှုအသိမရှိတဲ့အခါမှာထိတ်တန့်ရင်ဆိုင်တွေ့ရတာမျိုးတွေလည်းဖြစ်နိုင်တယ်
ဖွံ့ဖြိုးရေးထက်တိုင်းသားရေးဆိုတာဘယ်လိုဟာမျိုးပြော
တာလဲတိုင်းသားရေးဆိုတာခဏတော့ကငိန်ချမ်းရေးနဲ့ဒီမြေယာပြဿနာပေါ့နော်မြေယာပြဿနာကိုရှင်းမှငိန်ချမ်းရေးကဖြစ်လာနိုင်စရာရှိတယ်ဆိုတော့ဒီနှစ်ခုကတွင်တွဲပြီးအဓိကဖြစ်ရှင်းနေရတာဖြစ်တဲ့အတွက်ဒီကိစ္စကိုအရင်အဆုံးကင်တွဲပြီးမှဒုတိယအနေနဲ့ဒီဖွံ့ဖြိုးရေးကိုလုပ်စေချင်တာ
တဘောကြပြောတာကညီဒီဖွံ့ဖြိုးရေးတဲ့ဆိုင်အခွင့်အရေးကိစ္စတွေကိုပို့ပြီးတော့ဦးစားပေးတယ်အခွင့်အရေ
းဟုတ်ပါတယ်တိုင်းရင်းသားဆိုတာနှစ်ပေါင်းများစွာသူတို့ခံစားနေရတဲ့အဓိကခံစားချက်သူတို့ခံစားနေတာဘာလဲဟိုကိုပိုင်အုပ်ချုပ်ခွင့်ကိုကံကိုကျမကိုဖန်တီးပိုင်ခွင့်တို့ဒါတွေကိုအဓိကအဆုံအရင်အဆုံလုပ်ပေးပြီးမှဒီငင်းချမ်းရေးတို့ဘာတို့ကမြင်နဲ့အကုန်လုံးဒီမှာပါသွားပြီဆိုတော့ဒါတွေဖြည့်ရှင်းပြီးတဲ့အခါမှာဖွံ့ဖြိုးရေးကိုဒုတိယအနေနဲ့ခြေလှမ်းလိုက်လို့ရှိရင်ဒီမြန်မာနိုင်ငံရဲ့ရင်ကြားစီလုပ်ငန်းတွေဟာအောင်မြင်မယ်လို့ကျွန်မအနေနဲ့မြင်တွေ့ရတာပေါ့
ဟုတ်ကဲ့ဒေါ်ပေါကြအခုလိုဖြည့်ချပြပြီးတော့ကျေးဇူးအများကြီးတင်ပါတယ်
ခင်ဗျာကျေးဇူးပါဟုတ်ကဲ့
ဒါကတော့ကချင်ပြည်နယ်အတွင်းကမြေယာရေးလှုပ်ရှားသူဒေါ်ပေါကြကို VOA မြန်မာပိုင်းကကိုသားညွန်ဦးကတွေ့ဆုံမေးမြန်းထားတဲ့အစီအစဉ်ဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုတနင်္ဂနွေညနဲ့တနင်္လာမနက်ခင်းနေ့မှာစောင့်မျှော်နှားဆင်နိုင်ပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်တာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA American တန်ကနေ2016ခုနှစ်မေလ29ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်လေးကိုည10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုတော့ဇက်တိုက်တနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရပါမယ်အရင်ဦးဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မအေးတန်တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍဖြစ်ပါတယ်ရှင်
လာပါရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလေးတပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုတော့ VOE အစီအစဉ်တွေကိုကြည့်ရှုနားဆင်ပြီးတော့ရေးလာကြတဲ့သောရရှင်တွေရဲ့တုံ့ပြန်စာတွေကိုပြောပြပေးသွားခြင်းပါတယ်။ကျေးဇူးတင်ပါတယ်။ VOE handphone မှာတိုက်ရိုက်တဲ့ဗီဒီယိုကြည့်ရှုလို့ရလို့ဝမ်းသာပါတယ်ဆိုပြီးရေးလာတဲ့သောရရှင်ကတော့ AR မြင့်ရွှေဆိုတဲ့သောရရှင်ဖြစ်ပါတယ်ကျမတို့ VOE ရုပ်မြင်သံကြားအစီအစဉ်တွေကို Facebook ကနေတိုက်ရိုက်ထုတ်လွှင့်တာကိုဆိုလိုတာဖြစ်ပါတယ်ရှင်ရကာမဟာဆိုတဲ့သောရရှင်ကလည်းတင်းတွေကိုအချိန်နဲ့တပြေးညီနားဆင်ခွင့်ရလို့ကျေးဇူးပါဆိုပြီးအခုလို့ဆိုလာတာပ
ါကိုတိုင်းပြည်မှာနေတော့ကတော့ရေဒီယိုကလာတဲ့တင်းတွေကိုနေတိုင်းလို့နားဆင်ပြစ်ပြီးနိုင်ငံခြားရောက်တဲ့အခါကျတော့အကြောင်းမျိုးကြောင့်တနှစ်လောက်နားမထောင်လိုက်ရပါဘူးအခုတော့စိတ်ကျဉ်တ်မှုရောက်သွားပါပြီဗျာ။ဘာဖြစ်လို့လဲဆိုတော့သတင်းမှန်တွေကိုအချိန်နဲ့တပြေးညီနားဆင်ခွင့်ရလို့ VOA ဝိုင်းတော်သားများကိုကိုစိတ်နှပြချမ်းမှချမ်းသာပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ဗျာ
။ပြီးခဲ့တဲ့ဧပြီလတကြံကာလနာမှာရေးလာတဲ့သောရရှင်မြာဝင်းခေါ်မီတိုးဆိုတဲ့သောရရှင်ကတော့ VOA ကိုဟိုးရင်တွေကအားပေးလာသူဖြစ်ပါလေ
။ VOA မြန်မာပိုင်းအစီအစဉ်ကိုနားထောင်ခဲ့တာအနည်း30နီးပါးရှိပါပြီ။အရန်ကြိုက်ပါတယ်။သိပ္ပံနဲ့နည်းပညာမြမဒီမိုကရေစီရေးရာပြည်တွင်းသတင်းသုံးသပ်ချက်ဘလော့ဂါတွေပြောသမျှမြမနိုင်ငံမှပေးစာများအင်္ဂလိပ် idiom ကဏ္ဍတွေကိုပို့ကြိုက်ပါတယ်ပြည်ကရင်နဲ့အင်္ဂလိပ် idiom စာအုပ်တွေပို့ပေးတဲ့အတွက်ဝမ်းသာပါတယ်ကျေးဇူးတင်ပါတယ် VOA ဝိုင်းတော်သားများရှင်လန်းချမ်းမြေ့ကြပါစေ
နှစ်တကူတကြံပွဲတော်မှာပျော်ရွှင်ကြပါစေဆူရတီတော်ရရှင်ညာဝင်းခေါ်မီတိုးဆိုတဲ့တော်ရရှင်ဆူတောင်းပေးလာတာပါဟုတ်ကဲ့ပါဒီတော်ရရှင်အပါဝင်တော်ရရှင်အားလုံးလဲဒီနှစ်သစ်တစ်နှစ်လုံးရှင်လန်းချမ်းမြေ့ပါစေလို့ပြန်ပြီးတော့ဆုတောင်းပေးကြပါတယ်နော်။နောက်တော်ရရှင်ကတော့သူ့ထက်တောင်မှနားဆင်လာတဲ့တက်တန်းကအကြပါပြီ။နားဆင်တဲ့တက်တန်း45နှစ်ရှိပြီဆိုတဲ့တော်ရရှင်ကရှမ်းပြည်မြောက်ပိုင်းနမတူမြို့ဝင်းပြည်မိုကုမ္ပဏီကဌာနစုမှုဒေါ်တင်ငွေဖြစ်ပါတယ်။ဒီတော်ရရှင်ရဲ့အစာကိုလည်းမကြာခဏလက်ခံရရှိတဲ့အတွက်ကြောင့်မလို့ကျွန်မဒီတော်ရရှင်ကို VOA ဝိုင်းတော်သားတွေအားလုံးသိချမှတ်မိနေပါပြီနော်။အန်တီဒေါ်တင်ငွေက
ကျွန်မကတော့ဘလောက်ပဲချမ်းမာရေးမကောင်းပါစေ VOA ကိုတော့နေ့စဉ်နားထောင်မြဲပါအခုဆို VOA သတင်းတွေကို VOA Burmese Fan Page မှာဖတ်လို့ရတာမို့အထူးအဆင်ပြေတာကြောင့် VOA ကိုထပ်မံကျေးဇူးတင်ပါတယ်နော်။ရုပ်သံဖိုင်တွေကိုလည်းဖွင့်ကြည့်နားထောင်တာမို့အရင်တုန်းကအသံတွေကိုသာရင်းနှီးခဲ့ပြီးအခုတော့ VOA ဝိုင်းတော်သားတွေကိုမြင်ဘူးတွေ့ဘူးပြီးမို့နှစ်ရှည်လများကွဲကွာခဲ့တဲ့ဆွေမျိုးတွေကိုပြန်တွေ့လိုက်ရတယ်လို့ချစ်ခင်မိပါတယ်။ကျွန်မအဖို့ပြောတာမဟုတ်ပါဘူးနော်။ VOA ကကျွန်မအသက်15နှစ်အရွယ်လောက်ကတည်းကဆွဲဆွဲမြဲမြဲနားထောင်ခဲ့တာပါ။ဒီနေ့နိုဝင်ဘာဆိုရင်ကျမအသက်60ပြည့်တော့မှဆိုတော့ VOA ကိုနားထောင်ခဲ့တာ45နှစ်လောက်ရှိပြီပေါ့ဒါကြောင့်မို့ကျမကို VOA ရဲ့ရာသက်ပံပရိသတ်လို့သတ်မှတ်နိုင်ပါတယ်နော် VOA အစဉ်မြဲအောင်မြင်တိုးတက်ပါစေ VOA ဝိုင်းတော်သားအားလုံးကိုစိတ်နှပြချမ်းသာချမ်းသာကြပါစေ
နားဆင်လာခဲ့တဲ့တက်တန်က45နှစ်တောင်ရှိပြီဆိုတော့တော်တော်ကိုမနှဲမနှောရှည်လာတဲ့တက်တန်ဖြစ်ပါတယ်နော်အခုလိုမျိုး VOA ကိုတဆိုင်မမဲ့အားပေးတယ်ဆိုလို့အထူးကျေးဇူးတင်ပါတယ်ရှင်သောရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့သောရရှင်ကိုအနောက်တိုင်းဒေးလီတပုတ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးကြပါတယ်။ Billboard Hot အဖြစ်ဆုံးတေးတရာစီမှာထိတ်နှောင်းကိုရောက်နေတဲ့တချင်းဒေးလီတပုတ်ကိုထုတ်လွှင့်ပေးကြပါတယ်။တချင်းနာမည်က Work From Home အင်္ဂါနေအလုံးလုံးတယ်လို့ဖြစ်ပြီးတော့ American ကောင်မလေးတွေနဲ့ဖွဲ့ထားတဲ့ Fifth Harmony အဖွဲ့ရဲ့တချင်းဖြစ်ပါတယ်။ Aidema, hip hop asura, die dollar, singer, apshipio, tiso, pitarama. Did the singer draw a poet, dutia meow, data biae, but a mouse on treaded the chimpsipio, February lago, my ma, trella bureau, treaded chime, billboard hot and dress yema, nemesene yarawa. All I on a way you are being mubao, go down neva, chachin yagabio, did the singer trella bureau, the drin seven meow, Milan say yenit drimba maro, throw drain number a means omps in it, nemangago yakevari. ဒါကြောင့်မလို့ဒီတဲ့ချင်းကအမေရိကန်ပြည်အောင်စုမှာဆန်နှစ်တာကာလအတွင်းဘီလ်ဘော့ဒ်ဟော့100ဆေးမှာနံပါတ်1ကနေ9ရဲ့ကိုဝင်တဲ့ပထမအဦးဆုံးအမျိုးသမီးအဖွဲ့တဲ့ချင်းလေးဖြစ်ပါတယ်။သူတို့မတိုင်ခင်နံပါတ်9ရဲ့ဝင်တဲ့တဲ့ချင်းကတော့2006ခုနှစ်အပြီးလာမှာနံပါတ်3ရဲ့ပူစီကက်ဒေါ်စ်ဘတ်တင်ဆိုတဲ့တဲ့ချင်းပဲဖြစ်ပါတယ်။အခုဖစ်ဟာမိုနီအဖွဲ့ရဲ့တဲ့ချင်း Suri Work from home so Rabjang like Dava. But Tamauzo, the ten Saturday Bama, American Beyond Zoo. Online my Natamuba, said then Zobrio. Did the Nimbamaro, Billboard Hot 100 senior at Namachago Yang Nide. Did work from home so that the Tingo Natang Jiba Oshe?
I worry about nothing. I am wearing a nada. I'm sitting pretty impatient, but I know you gotta put in them hours. I'ma make it harder. I'm sending pic after picture. I'ma get you fired. I know you're always on that night shift, but I can't stand these nights alone. And I don't need. But you gotta put in work, 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 work. You don't gotta go to work, 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 work. Let my body do the work, 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 work. We can work tomorrow, oh, oh, oh. We can work tomorrow, oh, oh. Let's put it in a motion. I'ma give you a promotion. I'll make it feel like a vacay. Turn the bed into an ocean. We don't need nobody. I just need your body. Nothing but sheets in between us. Ain't no getting off early. I know you're always on the night shift, but I can't stand these nights alone. And I don't need no explanation, 'cause baby, you gotta put in work, 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 work. You don't gotta go to work, 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 work. And my body do the work, 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 work. We can work tomorrow, oh, oh. We can work tomorrow, oh, oh.
Oh yeah, girl gotta work for me. Can you make a clap? No hands for me. To the ground, pick it up for me. Look back at it all, I'm for me. Put in work like my time sheet. She ride it like a 63. I'ma buy a new Celine. Let her ride in the foreign with me.
Work from home ဆိုတဲ့တခြင်းကိုနားဆင်ကြကြရပါဘာအခုတော့ဒီ VOA ကထုတ်လွှင့်ပေးတဲ့သတင်းတစ်ပုဒ်ကိုတုံ့ပြန်ပြီးတော့ရေးလာကြတဲ့သောရရှင်ရဲ့အမှတ်ချက်တွေကတချို့ကိုပြောပြပေးကြပါမယ်ကျွန်တော်တို့ VOA မြန်မာပိုင်းကနေပြီးတော့ရုပ်မြင်သံကြားထုတ်လွှင့်မှုတွေမှာမြန်မာနိုင်ငံကစိတ်ဝင်စားစရာအကြောင်းအရာလေးတွေကိုရုပ်မြင်သံကြားသတင်းတင်ဆက်ပေးနေတာမှာပြီးခဲ့တဲ့အပတ်တောက်ကြနေတော့ကတင်ဆက်ပေးသွားတဲ့မြန်မာနိုင်ငံမှာကျွမ်းကျင်လုပ်သားရှားဖောင်းမှုကြောင့်လုပ်ငန်းခွင်တွေမှာလုပ်သားထိခိုက်မှုတွေများပြားစေလို့ကျွမ်းကျင်လုပ်သားတွေပို့ပြီးတော့ငွေထုတ်ပေးနိုင်မှုအတွက်အစီအစဉ်လေးအလောက်ကန်အခွင့်အလမ်းတွေပို့ကောင်းလာဖို့တွေလုပ်နေတယ်ဆိုတာကိုတင်ဆက်ပေးခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့တုံ့ပြန်လာကြတဲ့သောရရှင်တွေမှာချစ်သူမောင်ဆိုတဲ့သောရရှင်ကတော့ကျွမ်းကျင်တဲ့လုပ်သားတွေကလည်းနိုင်ငံသားကိုရောက်ကုန်ကြလို့ပါအဓိကကအဝင်ငွေကြောင့်ကျွမ်းကျင်လုပ်သားတွေလည်းနိုင်ငံသားကိုထွက်ကုန်ကြပါတယ်လို့ပြောလာပါတယ
်မြန်မာနိုင်ငံသားတွေဟာအလုံးမကျွမ်းကျင်တာတော့မဟုတ်ပါဘူးကျွမ်းကျင်တဲ့အလုပ်သမားမှန်သမျှနိုင်ငံသားတွေမှာကြီးပဲရှိနေကြလို့ပါအဓိကအကြောင်းရင်းကတော့ဝင်ငွေပေါ်မူတည်ပြီးတော့မြန်မာနိုင်ငံမှာမနေကြတာပါသောလွေပိုင်းလိုချင်လားမြန်မာနိုင်ငံကလက်ရနေတော့မရှင်တော့ပါဘူးကမ္ဘာအဆင့်မီစောင့်နိုင်ကြပါတယ်အထည်ချုပ်မလားကမ္ဘာအဆင့်မီလောက်ပအောင်ချုပ်တက်ကြပါတယ်အစားအသောက်အမျိုးမျိုးစားမလားကမ္ဘာအဆင့်မီချက်တက်ကြပါတယ် ပြောရမယ်ဆိုရင်ဘာလို့မှလိဟင်းသွားတယ်မရှိအောင်မြန်မာနိုင်ငံသားများအဖက်ဖက်ကတော်ကြပါတယ်။ဒါပေမဲ့လူတွေကမြန်မာနိုင်ငံမှာမရှိကြပါဘူး။ပြောရမယ်ဆိုရင်တော့အဓိကဝင်ငွေစကားပြောသွားတာပါ
။ကျွမ်းကျင်တဲ့သူတွေလုပ်ငန်းကျွမ်းကျင်သွားရင်နိုင်ငံသားရောက်သွားတယ်လို့ဒီသောရရှင်ချစ်သူမောင်ကပြောလာတဲ့အချိန်မှာဝေယံဆိုတဲ့သောရရှင်ကတော့လားစာငွေတစ်ခုတည်းကြောင့်ဒီလိုမျိုးကျွမ်းကျင်လို့သာရှားပါတာမဟုတ်ပါဘူးဆိုပြီးတော့ပြောလာပါတယ်
။လားစာငွေမကောင်းတာကြီးပဲပြောမနေနဲ့လေ။မြန်မာပြည်မှာတည်ထားတဲ့စက်ရုံတွေလည်းကြည့်ဦး။တကယ်နိုင်ငံတကာနဲ့ရှင်ပြီးလုပ်နေရတဲ့စက်ရုံတွေကလက်ချိုးရည်လိုရတယ်။ကျန်တာက6တိ6ချက်စက်ရုံတွေကြီးပဲ။ထုတ်ကုန်တွေကလည်းအဆင်မမီပြည်ပကိုရှင်ပြိုင်ဖို့မပြောနဲ့ပြည်တွင်းမှာတော့နိုင်နိုင်ရှင်ပြိုင်နေရတယ်။အကြီးသေးတွေကဟိုးအောက်ဆုံးမှရောက်နေသေးတဲ့အခါလိပ်ပတ်မလဲစားသုံးသူမရှိအလေအလွင့်တွေများပြီးအမျက်နည်းပြီလေ။ဘယ်လိုလုပ်လူသမားတွေကိုလစာကောင်းကောင်းပို့ပေးနိုင်တော့မလို့။ငကိုတဲကမှတပိုးတဲသမားတွေဆိုတော့သူတို့အတွက်မကြံ့ရင်ဘယ်သူမျက်နှာမှကြည့်တာမဟုတ်ဘူး။အည်အသွေးတိုးတက်အောင်လုပ်ဖို့ဆိုပြန်တော့လေကျက်တူရွေးတင်ပညာရေးနဲ့ရောင်းတောင်းတောင်းပညာတတ်အမိခံလေးဟေးပိစက်အောင်မှာဘောပင်တစ်ချောင်းနဲ့ဟိုစင်းဒီရွှေဒီစင်းဟိုရွှေဒါပဲလှုပ်တက်တဲ့သူတွေပဲရှိတယ်တနိုင်ငံလုံးဒီအတိုင်းပဲလှုပ်ရှားနေကြတာကြာရင်တနိုင်ငံလုံးကျွင်းနေတွင်းတွင်နဲ့လကပါဖြစ်တော့မယ်အဲဒီတော့ညီမနေနဲ့လောကလာစားမကောင်းလို့မကောင်းလို့နဲ့သွားကြထိုးတန်ဆက်ယူမှာလှုပ်ပြီးတနေ့တသိန်းရကျင်လို့တော့ဘဲဖြစ်မလဲဗျာ
မြန်မာနိုင်ငံမှာကျွမ်းကျင်လှုပ်သားရှိဖို့အတွက်အရေးကြီးလို့စောက်လုပ်ရေးလုပ်ငန်းတွေမှာကျွမ်းကျင်လှုပ်သားတွေလေ့ကျင့်သင်ကြားပေးနေကြတဲ့အကြောင်းကျွန်တော်တို့ VOE ကနေပြီးတော့ရုပ်မြင်သံကြားသတင်းတင်ဆက်ပေးတာနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့အမြင်တွေကိုတုံ့ပြန်ပြီးတော့ရေးသားလာကြတာဖြစ်ပါတယ်။သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်။မြန်မာတေးချစ်သောရရှင်တွေအတွက်တချင်းလေးတစ်ပုတ်နောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါသေးတယ်ရှင်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။သောရရှင်ရဲ့ကိုမြန်မာသတင်းလေးတစ်ပုဒ်နဲ့ဖြောပြပေးချင်ပါတယ်ရှင်။ဒီတစ်ပတ်ဒေးတောင်းလာတဲ့သောရရှင်ကတော့ခင်နှင်းစော်ဆိုတဲ့သောရရှင်ဖြစ်ပါတယ်။သူက VOE ကိုစေကျော်တဲ့အရွယ်တွေကနားဆင်လာတာဖြစ်ပါတယ်တဲ့။အခုအသက်29နှစ်ရှိပါပြီ။သူ့အတွက်သတင်းလေးတစ်ပုဒ်လောက် VOE ကမြစ်တာတိလက်ဆောင်ထုတ်လွှင့်ပေးပါဆိုပြီးတောင်းဆိုလာတာပါ။စန္ဒီယာလှထွက်တည်ဆူထားတဲ့အလှသစ္စာတရားဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါတယ်။ဒီသချင်းလေးကသူ့အတွက်အမတမအတိပယ်ပြေဝပြီးတော့အမတမအလှပပြီးတော့ချစ်ဖို့ကောင်းတဲ့သချင်းလေးလေးဖြစ်လို့သောရရှင်ဒီအားလုံးလည်းနားဆင်စေချင်ပါတယ်။ VOA ပရိသတ်အားလုံးလည်းအဝေးမြအနားဆင်ဖို့ဆိုပြီးတော့သချင်းတောင်းလာပါတယ်ရှင်။ဒီတော့ဒီတစ်ပတ်တော့ဒီသောရရှင်ခင်းနှင်းစော်တောင်းဆိုထားတဲ့သချင်းလေးပဲထုတ်လွှင့်ပေးချင်ပါတယ်နော်။စန္ဒီယာလှထွက်တည်ဆူထားတဲ့အလှသစ္စာတရားဆိုတဲ့သချင်းကို VOA တိတ်ချစ်သောရရှင်ဒီအားလုံးနှစ်ချိုင်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင
်မျက်စိမိန်ထားသောညာသူရဲ့ထင်နေတာနှလုံးသားကိုနားဆင်ညာစကားတွေပြောနေလိုက်တာသူရဲ့ကိုသွားကိုနားရှိနေပြီမှဘာကြောင့်များလဲပြီလားချစ်ရအနုလာလက်ကလေးတွေဝေဝေယူထားသူအားတွေ့တွေ့တွေ့နေစေမှာဒီလိုမြင်ကြခံရရနေပြီမှာစက္ကမချာနှလုံးသားနေသူဟာအသက်သနဲ့ထတူချင်းနေတာသူစင်သောမြစ်သာမကံသောသစ္စာကျောက်စီယုံလာပမာသည်ပြတ်ပြတ်နိုင်ပါသောကလသစ္စာတရားဘယ်မှာတွေ့နိုင်တာအယူဆများစွာချူကတော့နှလုံးသားထဲမှာရှာချူကတော့ရုပ်လက္ခဏာကိုပို့မှာကလာတရားကိုအမှုပြညာပါ
ွင့်ရဲ့ခံစားမှုများကိုပံမိမှုများအမရေပောက်ပွားကြောက်သားလို့စင်ခိုင်မှာမြင့်မြတ်သောအသားရဲ့တစ္ဆာ
ဇန်နီယလာထုတ်တည်ဆိုထားတဲ့အလားတစ္ဆာတရားဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှိနေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလှတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ဗီဒီယိုကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။မျက်စိမိတ်သာသောညာသူရဲ့ဒီနေ့ကနှလုံးသားကိုနားဆင်ကြ။ကြားပြီးပြောနေလိုက်တာ။သူ့ရဲ့ကိုသွားကိုနားရှိနေသည်။ဘာကြောင့်များလဲဒီလား။
မရေသနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများခန်းနာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရအောင်ပါ။ကချင်စစ်ဘေးရှောင်ဒုက္ခသည်တွေဘယ်အချိန်နေရပြန်နိုင်မလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးမှာပါ။မဲ့အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
ခုဆိုရင်ကချင်ပြည်နယ်မှာတကြောပြန်တိုက်ပွဲတွေပြန်ဖြစ်ပွားခဲ့တာ9နှစ်တင်းတင်းပြည့်ခဲ့ပါပြီ။လက်ရှိအချိန်နေကချင်ပြည်နယ်ဖားကန့်နဲ့အခြားဒေသတွေမှာတပ်မတော်နဲ့ KIA ကချင်တပ်ဖွဲ့တိုက်ပွဲတွေဆက်ပြီးဖြစ်နေသေးသလိုတိုက်ပွဲဆက်ဖြစ်ကြတဲ့ကနေရင်ရရွာကိုစွန့်ခွာထွက်ပြေးသွားခဲ့ကြရတဲ့တိုင်းသားပြည်သူတွေလည်းဒုက္ခသည်စခန်းတွေကနေနေရကိုမပြောင်းနိုင်ကြသေးပါဘူး။ပိုပြီးဆိုတာကရှေ့အနာကဘယ်အချိန်ဘယ်ကာလလောက်မှာတိုက်ပွဲတွေရပ်ဆိုင်းသွားမယ်တိုင်းသားပြည်သူတွေကိုယ့်နေရကိုပြန်ပြီးအေးအေးချမ်းချမ်းလုတ်ကင်စားသောက်နိုင်ကြမယ်ဆိုတာကိုလည်းမမျှော်မှန်းနိုင်ကြသေးပါဘူးဒီချိန်နေဘလို့ကြောက်ဖြစ်ရတာလဲကချင်ပြည်နယ်ငြိမ်းချမ်းသွားအောင်ဘလို့ဖြည့်ရှင်းရင်ရနိုင်မလဲဆိုတာဒီကနေ့ဆွေးနွေးတင်ပြသွားပါမယ်
2011ခုနှစ်သမဏဦးသိန်းစိန်အစိုးရအဖွဲ့အစ်တက်လာပြီးကချင်ပြည်နယ်မှာတကြော့ပြန်တိုက်ပွဲတွေပြန်ဖြစ်လာရတဲ့ပြဿနာကိုနားလည်နိုင်ဖို့အတွက်ရှေ့ပိုင်းအခြေအနေတွေကိုပြန်သုံးသပ်ကြည့်ဖို့လိုပါတယ်1962ခုနှစ်မှာပေါ်ပေါက်လာတဲ့ KIO ကချင်ပြည်လွတ်လပ်ရေးအဖွဲ့ဟာတိုင်းရင်းသားတန်းတူအခွင့်အရေးရဖို့အစိုးရအဆက်ဆက်ကိုလက်နက်ဆွဲကင်တိုက်ခိုက်ရင်းစစ်အာဏာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေလက်ထက်1964ခုနှစ်မှာတပ်မတော်နဲ့အပြစ်အခတ်ရပ်ဆဲခဲ့ပါတယ်။အရင်စစ်အာဏာရှင်အစိုးရဟာ KIO အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အတော်များများနဲ့အပြစ်အခတ်ရပ်ဆဲရေးတွေလုပ်ခဲ့ပေမဲ့နိုင်ငံရေးအရဆွေးနွေးအဖြစ်ရှာတာမျိုးတော့မလုပ်ခဲ့ပါဘူးဒီလိုနဲ့စစ်အစိုးရဟာသူတို့ဘာသာသူတို့စိတ်ကြိုက်ရေးဆွဲထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုအတည်ပြုပြဋ္ဌာန်းပြီးတဲ့နောက်အပြစ်ရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတွေကိုနေကြားဆောင်တက်နဲ့ပြည်သူစစ်တွေအဖြစ်အသွင်ပြောင်းဖို့ဖိအားပေးတာတွေလုပ်ခဲ့ပါတယ်အဲ့ဒီလိုဖိအားပေးမှုခံရတဲ့အထက် KIO KIA အဖွဲ့လည်းပါခဲ့ပြီးနေကြားဆောင်တက်အသွင်ပြောင်းရေးပြဿနာစစ်အစိုးရနဲ့အကြင်ကြင်ဆွေးနွေးညှိနှိုင်းခဲ့ပါတယ်။တပြိုင်တည်းကချင်ပြည်နယ်တဲကတိုင်းရင်းသားပြည်သူတွေဘာသာရေးကောင်းဆောင်တွေနဲ့အကြင်ကြင်ညှိနှိုင်းပြီးတော့လေအကြံဉာဏ်ရယူတာတွေလုပ်ခဲ့ပါတယ်။ဒါပေမဲ့လည်းနောက်ဆုံးရလက်အနေနဲ့ KIA ကိုနေကြားဆောင်တက်အသွင်ပြောင်းဖို့ကိစ္စညှိနှိုင်းလို့အဆင်မပြေခဲ့ပါဘူး။ကချင်ပြည်နယ်တဲကအခြားလက်နက်ကိုင်အဖွဲ့အစည်းတွေဖြစ်တဲ့အရင်ဗမာပြည်ကွန်မြူနစ်ပါတီဘကပ101စစ်ဒေသတဖြစ်လဲ NDA ကချင်တပ်ဖွဲ့ကတော့နေကြားဆောင်တက်အဖြစ်အသွင်ပြောင်းခဲ့ပြီး KIA ထောင်လန်းရေးမှူးဟောင်းလက်ဆန်အောင်ဝအဖွဲ့ကတော့ပြည်သူစစ်အဖြစ်ပြောင်းလဲခဲ့ပါတယ်ဒီလိုနီးနဲ့တပ်မတော်နဲ့ KIA စီရင်တင့်မာမှုတွေဖြစ်နေခဲ့တာသမရဦးသိန်းစိန်အစိုးရသက်တက်လာတဲ့အထိပါပဲ
သမရဦးသိန်းစိန်အစိုးရအဖွဲ့သက်တက်လာပြီးသိမကြခင်2017ဂျွန်လထဲမှာတပ်မတော်နဲ့ KIA တိုက်ပွဲတွေစဖြစ်ပါတယ်။တပ်မတော်ဘက်ကစပြီးတိုက်ခိုက်လို့တိုက်ပွဲတွေဖြစ်ပွားခဲ့တာဖြစ်ပေမဲ့နောက်ပိုင်းစစ်ပွဲဟာကျေပြန့်သွားခဲ့ပါတယ်။တပ်မတော်ဘက်ကလေချောင်းပစ်ကူတွေအသုံးပြုပြီး KIA ရှေ့တန်းစခန်းတောင်ကုန်းတချို့ကိုတိုက်ခိုက်သိမ်းပိုက်ပါတယ်။ KIA ဘက်ကလည်းတပ်မတော်နဲ့တိုက်ခိုက်သလိုနေကြားဆောက်တပ်အသွင်ပြောင်းထားတဲ့ဦးစခုံတရင်ရဲ့ NDA ကချင်ဌာနချုပ်ပန်ဝါကိုတိုက်ခိုက်သိမ်းပိုက်ဖို့ကြိုးစားသည့်အထိတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ပန်ဝါဌာနချုပ်ကြမသွားရအောင်တပ်မတော်ဘက်ကလေချောင်းပစ်ကူတွေနဲ့ပြန်လည်တိုက်ခိုက်ခဲ့ပေမဲ့ နေကြောက်တက်ရဲ့နေမြေတချို့ KIA လက်အောက်ကျရောက်သွားခဲ့ရပါတယ်ဒီလိုနီးနဲ့2012ခုနှစ်သမရဦးသိန်းစင်အစိုးရဦးဆောင်ပြီးဒိုင်းပြည်လုံးအပြစ်ခတ်ရက်စဲဖို့ညဉ့်ညံ့ရေးရဖို့ကြိုးစားတဲ့အခါ KIA အဖွဲ့ကလက်မခံတော့ပါဘူးအခြားတိုင်းသားလက်နက်ကိုင်အဖွဲ့တွေနီးတူတပ်မတော်ဘက်ကကေအိုခေါင်းဆောင်တွေနဲ့တွေ့အကြိမ်ကြိမ်ညှိတဲ့အတိုင်းတီးခြားအပြစ်ခတ်ရက်စဲရေးလုပ်ဖို့သဘောမတူတော့တာဖြစ်ပါတယ်ကေအိုဘက်ကအဖြေပေးတာကတော့လက်ရှိပြစ်ခတ်တိုက်ခိုက်မှုတွေစစ်ပွဲတွေဖြစ်နေတာဟာနိုင်ငံရေးပြဿနာကြောင့်ဖြစ်တယ်ဒါကြောင့်နိုင်ငံရေးပြဿနာကိုဆွေးနွေးညှိနှိုင်းတဲ့နည်းနဲ့ဖြေရှင်းကြရအောင်ဆွေးနွေးညှိနှိုင်းတာတွေပြည်လဲမှုရရင်ပြစ်ခတ်တိုက်ခိုက်မှုတွေသူ့လိုလိုရက်စဲသွားမယ်ဆိုတဲ့မူပါပဲ
ဒီကြော့ပြန်တိုက်ပွဲ9နှစ်တာကာလအတွင်း KIO ဟာအစိုးရနဲ့အပြစ်ခတ်ရက်စဲရေးလက်မှတ်မထိုးထားတဲ့အပြင်ရခိုင်အေအေတပ်ဖွဲ့နဲ့တအောင်းပလောင်တပ်ဖွဲ့တွေတပ်မတော်ကိုတိုက်ခိုက်နိုင်အောင်အကူအညီတွေပေးပါတယ်အဲ့ဒီအထဲ KIO ထိန်းချုပ်နေမြေထဲမှာစစ်တင်နှန်းတွေပေးတာလက်နက်ကြီးစံထောက်ပံ့တာတွေနဲ့သက်ဆိုင်ရာတိုင်းရင်းသားနေမြေတွေမှာပူးတွဲစစ်ဆင်ရေးလုပ်တာတွေပါဝင်ပါတယ်။သမရဦးသိန်းစင်ရဲ့နောက်ပိုင်းတပ်တန်း3နှစ်တာကာလကိုပြန်ကြည့်ရင်တပ်မတော်နဲ့လက်တွဲပြီးတတိုင်းပြည်လုံးအပြစ်ခက်ရဲစဲရေးစာချုပ်တစ်ခုချုပ်ဆိုနိုင်အောင်အကြီးအကျယ်စ조사တာတွေ့နိုင်ပါတယ်။အရင်အစိုးရအဆက်ဆက်မလိုက်လျောခဲ့တဲ့လက်နက်ကင်တိုင်းရင်းသားတွေအားလုံးစုဖွဲ့ပြီးညီလာခံတွေကျင်းပနိုင်အောင်အကူအညီပေးတာလက်နက်ကင်တိုင်းရင်းသားခေါင်းဆောင်တွေအစိုးရထိန်းချုပ်နယ်မြေကတိုင်းရင်းသားပြည်သူတွေနဲ့ထိတွေ့ခွင့်ပေးတာတွေကအစအားလုံးကိုခွင့်ပြုပေးခဲ့တာတွေ့နိုင်ပါတယ်သမရဦးသိန်းစိန်အစိုးရအဖွဲ့ရဲ့အဲ့လိုစ조사မှုတွေကြောင့်ပဲနှစ်ပေါင်း60ကျော်လက်နက်ဆွဲကင်တိုက်ခိုက်လာတဲ့ KNU ကရင်အမျိုးသားအစည်းအရုံးနဲ့ယုံကြည်မှုတည်ဆောက်နိုင်ပြီးတီချာအပြစ်ခက်ရစဲရေးကိုလည်းလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။ဒါပေမဲ့လက်နက်ကင်အဖွဲ့အားလုံးသဘောတူထားကြပြီဖြစ်တဲ့ NCA တတိုင်းပြည်လုံးဆိုင်ရာအပြစ်ရက်စာချုပ်လက်မှတ်ရေးထိုးရေးကိစ္စမှာတော့တက်မတော်ဘက်ကနောက်ပိုင်းကာလမှာပုံကန်တိုက်ခိုက်လာတဲ့ကိုကန့်တအောင်းပလောင်ရခိုင် AA အဖွဲ့တွေကိုလက်မှတ်ထိုးခွင့်မပြုလို့တိုင်းရင်းသားလက်နက်ကင်၈ဖွဲ့နဲ့ပဲလက်မှတ်ရေးထိုးရတဲ့အခြေအနေစိုက်သွားခဲ့ပါတယ်။နောက်ပိုင်းတက်မတော်နဲ့ KIA တိုက်ပွဲတွေဆက်ပြီးဖြစ်နေတာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာတဲ့ဒီကနေ့အထိတိုင်အောင်ပါပဲ
။တကယ်တော့နှစ်ပေါင်းများစွာကြာမြင့်ခဲ့ပြီဖြစ်တဲ့ပြည်တွင်းစစ်ပဋိပက္ခတနည်းနိုင်ငံရေးပြဿနာပြည်လဲရေးဆိုတာတနေ့တစ်လတစ်နှစ်နဲ့ဖြေရှင်းလို့ပြီးနိုင်တာမျိုးမဟုတ်ပါဘူး။အချိန်ဘလောက်ကြာမလဲဆိုတာကိုလည်းဒီကနေ့အချိန်ထိဘယ်သူမှမမှန်းဆနိုင်သေးပါဘူး။အဲ့ဒီပြဿနာဖြေရှင်းလို့ပြီးမှတစ်ဖက်နဲ့တစ်ဖက်အလိုလိုအပြစ်ရက်သွားမယ်အဲ့ဒီချိန်ကြမှစစ်ပေးရှောင်စခန်းကပြည်သူတွေနေရပြန်နိုင်မယ်ကလေးတွေပညာကောင်းကောင်းသင်နိုင်မယ်စိုက်စားပြိုစားစီးပွားရှာနိုင်မယ်မိုင်းရှင်းလေးစလုပ်နိုင်မယ်ဆိုတဲ့အယူဆမှန်မမှန်သင့်မသင့် KIO ဘက်ကပြန်စဉ်းစားဖို့သင့်ပါတယ်လားတူအစိုးရအာဏာရနေပြီဖြစ်တဲ့ဒေါန်ဆန်းစုကြည်နဲ့ NLD ဘက်ကလည်းဒုက္ခရောက်နေတဲ့တိုင်းသားပြည်သူတွေအရေးအတွက်တပ်မတော်နဲ့ KIO အကြားစစ်ဆန်ညှိနှိုင်းပေးပြီးကနဦးစစ်အပြစ်ခတ်ရက်စဲရေးဖြစ်ပေါ်လာအောင်စ조사ပေးသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုတနင်္ဂနွေညနေတနင်္လာမနက်ခင်းနေမှာစောင့်မျှော်နားဆင်နိုင်ပါတယ်ဆက်ပြီးတော့ကဘာတလွားကထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်မနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ထားပါတယ်ရှင်
ထိုင်းနိုင်ငံကမြို့သားတို့ဟာအင်သာတက်နေတော့မတော်ရအောင်မွေကြိုက်ခံလိုက်ရပါလေအင်သာရေစင်းပိုက်ထဲကကိုးပေလောက်အရှိရှိတဲ့ဇပုံးမွေကြီးဟာအင်သာတက်နေတဲ့အတဖွန်ဘုတ်မချွားရဲ့မြို့သားလိန်နံကိုကြိုက်ခဲ့တာပါနိုင်ဝက်လောက်မွေနဲ့ရုံးကန်ခဲ့ရပြီးအော်ဟဲ့အကူကြီးတောင်းခဲ့တဲ့အတွက်အင်းနီနာကျင်တွေကလည်းဓာရီကျိုးတွေနဲ့အပြေးလာကူခဲ့ကြပါတယ်နောက်ဆုံးမွေကြီးရဲ့ခေါင်းကိုကျိုးနဲ့တုတ်အင်သာတကားနဲ့တွဲချခဲ့ပြီးမွေကြီးခနအားကုန်တဲ့အချိန်မှာမှကြိုက်ထားတဲ့မေယုကနေလွတ်အောင်ရုံးနိုင်ခဲ့တာပါ3စင်တီမီတာလောက်ရှိတဲ့ဒဏ်ရာကိုချုပ်ခဲ့ရပြီးတော့ပြန်ကောင်းပါပါလို့ဆရာဝန်တွေကပြောပါတယ်အင်သာတွင်းထဲကမွေကိုတော့အင်သာကိုဖျက်ပြီးဆွဲထုတ်ခဲ့သလိုအသက်ရှင်ရတော့တဲ့ကိုပြန်လွတ်ပေးခဲ့ပါတယ်ခင်ဗျာ
တောင်အာဖရိကကစတဲလန်ဘော့ရှ်အရမရှိတဲ့ဝိုင်းထုတ်လုပ်တဲ့ဇပစ်ပင်စိုက်ပျိုးခြံတစ်ခုမှာတော့ဘဲအကောင်ကြီးတထောင်လောက်ကိုအသုံးပြုပြီးတော့ခရုရှင်းလင်းရေးလုပ်နေပါတယ်။တနေ့နှစ်ကြိမ်ဇပစ်ပင်စိုက်ပျိုးတဲ့ခြံထဲကိုလွတ်ပြီးတော့အပင်တွေကိုဖျက်ဆီးတဲ့ခရုတွေကိုစားခိုင်းတာပါ။ တအေးကအကျယ်မြင်နေရကိုတနေ့တာအတွင်းခရုတွေအပြောင်းရှင်းနိုင်ပါတယ်လေတိုင်းမမောနဲ့ပြေးနေတဲ့ဘဲတွေဟာစပြက်ပင်ပေါ်ကခရုတွေကိုစားနိုင်တယ်လို့ပဲမြေကြီးထဲမှာရှိတဲ့ခရုဥတွေကိုလည်းစားပါတယ်ဒီ53အေးကကျဲတဲ့ချာညီအတွက်ဓာတုဗေဒပိုသက်စေရမတုံးတဲ့အတွက်ရေရှည်အကျိုးရှိမဲ့လုပ်ငန်းအဖြစ်တက်တည်ခံလက်မှတ်လည်းရထားပါတယ်မကောင်းတဲ့အချက်ကတော့ဒီဘဲတွေကိုကျွေးမွေးထိမ့်သိမ့်စေကဓာတုဗေဒစေရ30စီထက်အနည်းငယ်များနေတာပဲဖြစ်ပါတယ်တရာဒီအတွက်ပိုသက်စီဒေါ်လာ3200ဖို့သုံးရမယ့်နေရာမှာဘဲတွေအတွက်ကုန်ကျစရိတ်ကတစ်လကိုဒေါ်လာ2000နီးပါးလောက်ကုန်ကျနေတာပါ။ကောင်းတဲ့အချက်ကတော့ဘဲတွေဟာပိုးတွေကိုကင်းစင်အောင်လုပ်နိုင်ုံနဲ့မကဘဲဘဲတွေရဲ့မစင်ဟာလဲသဘာဝမြေဩဇာအဖြစ်အသုံးဝင်ပါတယ်။
နေဖလော်ရန့်မြို့မှာဗုဒ္ဓဦးနေ့ကရေပိုက်အဟောင်းတစ်ခုပေါက်ထွက်ပြီးရေတွေယိုထွက်လာရင်မြောက်တွင်းကြီးပေါ်လာခဲ့တာကြောင့်ကားတွေဒါဇင်နဲ့ချီမီနဲ့ကျုံဝင်သွားခဲ့ပါတယ်။သမိုင်းဝင်ပွန်တီဗက်ချီယိုတံတားနာမှာမနေ့6နိုင်ကျော်ကားတွေမြေထဲကျုံဝင်သွားခဲ့တာကြောင့်မြေကျုံတဲ့ဘက်မှာရပ်ထားတဲ့ကားပိုင်ရှင်တော်တော်များများသူတို့ကားတွေမြောက်ရောက်နေခဲ့တာကိုမသိခဲ့ကြပါဘူး။မြေကျုံကျတဲ့နေရာတွင်းကြီးဟာအရှည်မီတာ100လောက်ရှည်ပြီး9မီတာလောက်ကျဲပါတယ်။လူတွေထိခိုက်ဒဏ်ရာရတဲ့သတင်းတွေတော့ထွက်မလာခဲ့ပါဘူး။အနီးနားပတ်ဝန်းကျင်အစအဦးကလူတွေကိုဘေးလွတ်ရာကိုဖယ်ရှားခဲ့ရပြီးတော့လျှက်စစ်မီးတွေပြတ်တောက်သွားတဲ့အတွက်အဲ့ဒီဒေသကကျောင်းတွေကိုပိတ်ထားခဲ့ရပါတယ်ခင်ဗျာ
။မော်တော်ဘုတ်ကနေဂျိုးနဲ့ဆွဲပြီးရေလွှာလျှောစီးကြတဲ့အရွယ်ရောက်တဲ့လူငယ်တွေလူကြီးတွေကိုတွေ့ဖူးကြပေမဲ့6လနဲ့26ရက်ပဲရှိသေးတဲ့တမိကလေးရေလွှာလျှောစီးတာကထူးဆန်းနေပါတယ်။ကဘာပေါ်မှာအငယ်ဆုံးရေလွှာလျှောစီတဲ့သူအဖြစ်မှတ်တမ်းဝင်သွားပြီဖြစ်ပါတယ်။ Zayla Saint Aunt ဆိုတဲ့သမီးလေးကသူ့ကိုရှေ့ကမော်တော်ဘုတ်နဲ့ဂျိုးနဲ့ဆွဲတာကို6လတတကလေးလေးကပြီးခဲ့တဲ့တပတ်တောက်ကြနေက62ပေရေထဲမှာလျှောစီခဲ့တာပါ။နောက်တစ်ရက်မှာ686ပေကျော်အထိရေထဲမှာလျှောစီပြခဲ့ပါတယ်။သူရေလွှာလျှောစီတဲ့ပုံတွေကို Florida ပြည်နယ် World Bay Food Center ကဗီဒီယိုမှတ်တမ်းတင်ခဲ့ပါတယ်။အဲ့ဒီအဖွဲ့ရဲ့မှတ်တမ်းတွေအရအရင်ကအသက်ငယ်ဆုံးရှီလွာရှောစီခဲ့သူဟာပတ်ဘော်နီဖေးဆိုတဲ့ကလေးဖြစ်ပြီး6လနဲ့29ရက်မှစီးပြခဲ့တာဖြစ်ပါတယ်။အခုရေလွာရှောစီတဲ့ဇိုင်လာထက်3ရက်ပိုးပြီးတော့ကြီးပါတယ
်။နန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ခဲ့တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အစီအစဉ်တွေမကြာခင်အဆုံးသတ်တော်မှာပါ။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမသိင်္ဂီထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်။
ဥယောပကိုရောက်ရှိရဲ့အတွက်လူမောင်ခိုကူးတဲ့လှေတွေနဲ့မြေထဲပင်လယ်ကိုဖျက်ကူးဖို့ကြိုးစားရင်ဒီသတင်းပါအတွင်းမှာပဲနှိမ့်မြုပ်ခဲ့တဲ့လှေ၃ဆင်းနဲ့လိုက်ပါကြတဲ့ရွှေပြောင်းအခြေချသူ900ကျော်ရင်းနှစ်သေးဆုံးသွားပြီလားဆိုတာကိုစိုးရိမ်နေကြတယ်လို့ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံကပြောဆိုပါရယ်ဗုဒ္ဓဦးနေ့ကနှိမ့်မြုပ်ခဲ့တဲ့လူမောင်ခိုကူးသူရဲ့လှေတစ်ဆင်းမှာလိုက်ပါလာသူ100နီးပါးတို့ပျောက်ဆုံးနေတာဖြစ်ပြီးနောက်ထပ်950တို့ကတော့ခြားသာပရင်းနေ့ကနှိမ့်မြုပ်ခဲ့တဲ့လေပြားနိုင်ငံကတွေထွက်ခွာလာတဲ့လှေနဲ့လိုက်ပါလာသူတွေဖြစ်ပါတယ်အီရန်နဲ့ Saudi Arabia ကြားသဘောတူညီချက်မရနိုင်တာကြောင့်အီရန်နိုင်ငံသားတွေဒီနေ့ Hajj ဖျားဘူးသွားနိုင်မှာမဟုတ်ဘူးလို့အီရန်နိုင်ငံပိုင်သတင်းကဒီကနေ့တနင်္ဂနွေနေ့မှာဖော်ပြပါဗျ။ဒီနေ့ Hajj ဖျားဘူးခီးစဉ်အတွက်ညှိနှိုင်းဖို့ Saudi Arabia ကိုတွားရောက်ခဲ့တဲ့အီရန်ကိုယ်စားလှယ်အဖွဲ့ကို Saudi အစိုးရရဲ့ပြုမှုပုံကြောင့်အခုလိုဆုံးဖြတ်ခဲ့ရတာဖြစ်တယ်လို့အီရန်ယဉ်ကျေးမှုနဲ့အစ္စလမ်ဘာသာရေးဆိုင်ရာစီကံထိန်းသိမ်းရေးဝန်ကြီးကပြောဆိုတယ်လို့လည်းအီရန်နိုင်ငံပိုင်သတင်းဌာနကဖော်ပြပါဗျ။Sorry အနာပိုင်ရဲ့တုံ့ပြန်မှုကိုဒီကနေ့အထိကျွန်တော်တို့ဆောင်ဆိုင်ခဲ့ပေမဲ့အီရန်ကိုယ်စားလှယ်အဖွဲ့နဲ့ညှိနှိုင်းမှု2ချိန်စလုံးမှာ Sorry ဘက်ကပြုမှုပုံတွေဖျက်လို့ဖျက်ဆီးဖန်တီးမှုတွေကြောင့်အီရန်ပြည်သူတွေဒီနေ့ဖျားဖို့သွားနိုင်မှာမဟုတ်ဘူးလို့ဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်IS စစ်သွေးကြတွေဟာစနေနေ့တုန်းကဆီးရီးယားနိုင်ငံမြောက်ပိုင်းတူရကီနယ်စပ်အနားအစိုးရဆန့်ကျင်တဲ့အတိုက်ခံတပ်ဖွဲ့တွေအဓိကအခိုင်အမာချေကုပ်ယူထားတဲ့နေရာကိုတိုးမြှင့်တိုက်ခိုက်လာနေပါတယ်
သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Vital Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးသလို VOA မြန်မာပိုင်းအစီအစဉ်ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ကြပါရှင်။
This program has come to you from the Voice of America, Washington.